Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရှင်များရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်ဇွန်လ24ရက်ပုတ်ထူးနေ့ည9:00နာရီနေ့ဒီအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလပိုင်ပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညဘက်သတင်းတွေကိုဒေါက်ကင်မျိုးတန်နဲ့ယူကြီးညာပေးမှာပါဆိုရကိုရင်ကအပေးအမြောက်လုပ်ပြီးစိုက်ဘာတိုက်ခတ်မှုတွေလုပ်ခဲ့တဲ့အတွက်အမေရိကန်ပြည်ထောင်စုကတရုတ်နိုင်ငံကိုဝေဖန်လိုက်တာ။နောက်ဒီပါကစ္စတန်နိုင်ငံကရာချီမြို့တော်မှာလွန်ခဲ့တဲ့3ရက်အတွင်းပြင်းထန်တဲ့အပူလှိုင်းကြောင့်လူ900ထက်မနည်းသေဆုံးခဲ့ပြီးဒီကနေ့အထိအပူချိန်ရော့ကျသွားမဲ့အရေးလက္ခဏာတွေကိုမတွေ့ရသေးတာ။ဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နန်းလပိုင်ခင်ဗျာ။
ဟုတ်ကဲ့ပါဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့ပြည်ထောင်စုလွှတ်တော်မှာဖွဲ့စည်းပုံအခြေခံဥပဒေ436ပုံမှားခွဲကကြီးနဲ့ပတ်သက်တဲ့ပုံမှားတွေကိုဆက်လက်ဆွေးနွေးနေကြပါတယ်
။1990ပြည်နှစ်ပါတီစုံဒီမိုစီထူးထူးရွေးကောက်ပွဲအတွက်ကြံစည်ခဲ့တဲ့ဒီသူတို့ရွေးကောက်ပွဲဥပဒေပုံမှား3မှာလွှတ်တော်ကိုမဲဆန္ဒနေများမှဤဥပဒေန
ဲ့ NLD ပါတီပြည်သူ့လွှတ်တော်ကိုဆက်လက်ဦးနိုင်ငံလင်းကပြောပြသွားတာပါ။ဒါအပြင်စိတ်ဝင်စားစရာမြန်မာနိုင်ငံသတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ခုတော့နောက်ဆုံးရထိတ်တန့်သတင်းတွေကိုကိုအောင်နဲ့ဒေါက်ခင်မျိုးတက်တို့ကကြီးညာပေးမှာပါရှင
်။လက်ရှိပြည်သူသမ္မတ Francois Hollande နဲ့သူ့အရင်သမ္မတနှစ်ဦးတို့ရဲ့တယ်လီဖုန်းဆက်သွယ်ချက်တွေကိုအမေရိကန်ကကြားပြတ်ခိုးယူနားထောင်နေဆိုတဲ့ဆက်စပ်ချက်တွေနဲ့ပတ်သက်ပြီးဒါဟာလက်ခံနိုင်စရာမရှိဘဲနိုင်ငံလုံခြုံရေးကိုချင်းချောက်တဲ့ဘလို့လောက်ရဲ့မျိုးကိုမစိုးပြည်သူနိုင်ငံကတင်းကြီးခံမှာမဟုတ်ဘူးလို့ပြည်သူသမ္မတရုံးကပြောပါရယ်။ WikiLeaks ကထုတ်ပြန်တဲ့ထောက်ထားတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့ Mr. Hollande ဟာသူ့ရဲ့ကာကွယ်ရေးကောင်စီနဲ့ဒီကနေ့တွေ့ဆုံပြီးတဲ့နောက်ထွက်လာတဲ့ထုတ်ပြန်ချက်မှာအဲဒီလိုပြောထားတာပါ။အမေရိကန်နိုင်ငံတော်လုံခြုံရေးအေဂျင်စီ NSA ဟာနောက်ဆုံးပြည်သူသမ္မတ3ဦးပေါ်တရှိုလို့စောင့်ကြည့်ခဲ့တယ်လို့ WikiLeaks ကပြောထားတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးဆွေးနွေးဖို့ပြည်သူနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီး Jane Hartley ကိုပြည်သူနိုင်ငံသားရေးဝန်ကြီး Lauren Fabius ကဆင့်ခေါ်ခဲ့တယ်လို့ပြည်သူတာဝန်ရှိသူတွေကပြောပါရယ်။WikiLeaks ကထုတ်ပြန်တဲ့ထောက်ထားတွေကိုပြည်သူနေစဉ်သတင်းစာ Liberation နဲ့သတင်းတွေကိုစုံစမ်းထောက်လှမ်းပြီးရေးသားဖော်ပြတဲ့ Media Part 2ကဖော်ပြပါရယ်။WikiLeaks ရဲ့အထောက်အထားတွေဘလောက်တိကျမှန်ကန်နေဆိုတာနဲ့ပတ်သက်တဲ့အတည်ပြုချက်တွေကတော့ချက်ချင်းထွက်မလာသေးပါဘူး Mr. Hollande နဲ့သူ့အရင်သမ္မတတွေကိုအရင်ကလျှို့ဝှက်စောင့်ကြည့်ခဲ့တယ်ဆိုတာအမေရိကန်သမ္မတအင်မီရောကမပြောပါဘူးဒါပေမဲ့ Mr. Hollande ရဲ့ဆက်သွယ်ပြောဆိုချက်တွေကိုစောင့်ကြည့်တာမျိုးလုပ်မနေသလိုနောင်လဲလုပ်မှာမဟုတ်ဘူးလို့ပြောပါတယ်အမေရိကန်အနေနဲ့တိကျပြီးခိုင်မာမှုရှိတဲ့နိုင်ငံတော်လုံခြုံရေးဆိုင်ရာဒီရွေးချက်မရှိဘဲပြပစုံစမ်းထောက်လှမ်းမှုတစုံတရာမလုပ်သလိုဒါဟာကမ္ဘာကောင်းဆောင်နေအတွက်ရောတာမန်နိုင်ငံသားတွေအတွက်ပါအကျုံးဝင်တယ်လို့ NSA ပြောခွင့်ရ Net Price ကပြောပါရခင်ဗျာ
Ukraine ကို Russia ချုပ်ချော်မှုတွေလှုပ်ဆောင်တဲ့အစီအစဉ်တွေကိုဆွေးနွေးဖို့ American ကာကွယ်ရေးဝန်ကြီး Ash Carter ဟာဒီကနေ့ Brussels မှာ NATO အဖွဲ့ဝင်ကာကွယ်ရေးဝန်ကြီးတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်ဝန်ကြီး Carter ရဲ့တပတ်ကြာဥရောပခီးစဉ်ဟာ Ukraine ရှေ့ပိုင်းကခွဲထွက်ရေးသမားတွေကိုပံ့ပိုးမှုပေးနေတယ်လို့အဆွတ်ဆွဲခံနေရတဲ့ Russia နဲ့ရင်ဆိုင်နေရတဲ့ဖြစ်ပေါ်ပြောင်းလဲနေတဲ့အခြေအနေတွေမှာ American နဲ့ဥရောပတို့ပူးပေါင်းဆောင်ရွက်ရေးအတွက်ဥတီတာဖြစ်ပါတယ် Russia ကတော့ခွဲထွက်ရေးတပုံတွေကိုတပ်သားတွေဒါမှမဟုတ်လက်နက်တွေပေးတာမျိုးမရှိပါဘူးလို့ညင်းဆိုပါတယ်ဝန်ကြီးကာတာရဲ့ NATO ဝန်ကြီးတွေနဲ့နှစ်ကြာဆွေးနွေးပွဲကိုဒီကနေ့ဗုဒ္ဓဖူးနေ့မှာစတင်မှာဖြစ်ပါတယ်။အနောက်နိုင်ငံတွေကရုရှားနဲ့ရန်သူဖြစ်ဖို့လုပ်နေတာမဟုတ်ဘဲလိုအပ်ရင်ကိုယ့်ကိုယ်ကိုကာကွယ်ဖို့လုပ်နေတာပါလို့ဝန်ကြီးကာတာကမနေ့က Estonia နိုင်ငံရဲ့မြို့ရတာလိမ်မှာပြောကြားခဲ့တာပါ။ရုရှားနဲ့အကြမ်းဖက်အဖွဲ့ရဲ့ချင်းချောက်မှုအန်ဒီယာကို NATO မဟာမိတ်နိုင်ငံတွေကာကွယ်နိုင်ဖို့အတွက် American ကဘောတိန်နိုင်ငံတွေအပါအဝင်ဥရောပ6နိုင်ငံမှာတန်ချက်က250နဲ့တူလက်နက်ကြီးတွေနဲ့စစ်ပစ္စည်းတွေကိုကြိုတင်နေရာချထားမှာဖြစ်ကြောင်းဝန်ကြီးကာတာကမနေ့ကအင်ကာနေမှာကြေညာခဲ့တာပါအခုလိုလက်နက်တွေချထားမှာကိုဘောတိန်နိုင်ငံတွေဖြစ်တဲ့ Estonia, Lithuania နဲ့ Latvia တို့နဲ့အတူ Bulgaria, Romania နဲ့ Poland နိုင်ငံတွေကလက်ခံပြီးသဘောတူခဲ့ကြတယ်လို့လဲမစ္စတာကာတာကသတင်းတောက်တွေကိုပြောပါတယ်ဒီစစ်ပစ္စည်းတွေကိုဒေတာတွေမှာလှည့်လည်ရွှေ့ပြောင်းပြီးစစ်ရေးလေ့ကျင့်မှုနဲ့သင်တန်းတွေအတွက်သုံးနိုင်ပါတယ်လို့လည်းပြောပါတယ်ရုရှားကမနေ့ကယူကရိန်းခရိုင်းမီးယားကိုသိမ်းပိုက်ခဲ့တဲ့နောက်မှာစစ်ရေးလေ့ကျင့်မှုတွေကိုတိုးမြှင့်ဖို့အတွက် NATO ခေါင်းဆောင်တွေသဘောတူခဲ့ကြပြီး NATO မဟာမိတ်တွေရဲ့ဥရောပအရှေ့ပိုင်းဒေတာတစ်လျှောက်တပ်ဖွဲ့တွေအလှည့်ပြောင်းနဲ့ပြောင်းရွှေ့ဖို့အပြင်အဲဒီမှာအရေးပေါ်အခြေအနေသုံးဖို့အတွက်စစ်ပစ္စည်းတူလောင်ဖို့တွေပါသဘောတူခဲ့ကြတာဖြစ်ပါတယ်
အစိုးရကိုရင်ကအပိအမျှလုပ်ပြီးစိုက်ဘာတက်ကက်မှုတွေလုပ်ခဲ့တဲ့အတွက်အမေရိကန်ပြည်ထောင်စုကတရုတ်နိုင်ငံအပေါ်ဝေဖန်လိုက်ပါတယ်။အမေရိကန်ဖက်ဒရယ်အစိုးရဝန်ထမ်းတွေရဲ့ကိုယ်ရေးအချက်အလက်များပြားအင်တာနက်ကနေခိုးယူခံခဲ့ရတဲ့အပေါ်တာဝန်ရှိသူတွေဆက်ပြီးစုံစမ်းစစ်ဆေးနေကြမှာပဲ။အခုလိုအပြင်းထန်ဆွဆဲလိုက်တာပါ။တရုတ်တာဝန်ရှိသူတွေနဲ့လုံခြုံရေးနဲ့စီးပွားရေးဆိုင်ရာအဆင့်မြင့်ဆွေးနွေးပွဲဒုတိယနေ့အင်္ဂါနေ့မှာအမေရိကန်ပန်နာယူဝန်ကြီးဂျက်ကလူးကအခုလိုပြောသွားတာပါစီးပွားရေးဆိုင်ရာလျှို့ဝှက်သတင်းချက်လက်တင်နဲ့အမေရိကန်ကုမ္ပဏီတွေရဲ့အမှတ်ပုံတင်ထားတဲ့နည်းပညာတွေကိုတရုတ်အစိုးရကြောရောနောက်ခံပြုပြီးစိုက်ဘာတိုက်ခိုက်မှုလုပ်ပြီးခိုးယူတဲ့အပေါ်အထူးပဲစိုးရိမ်မိတယ်လို့ဝင်ကြီးလီယူကပြောပါတယ်အဲ့ဒီခိုးယူမှုမှာနောက်ွယ်ကနေပါတယ်ဆိုတာကိုတော့တရုတ်အစိုးရကအပြင်းထန်ညှင်းဆိုထားပါတယ်။စိုက်ဘာရာဇဝတ်မှုနဲ့ပတ်သက်ပြီးအမေရိကန်နဲ့အနီးကပ်လက်တွဲလှုပ်ဆောင်သွားဖို့တရုတ်နိုင်ငံအနေနဲ့ပြင်ဆင်ထားတယ်လို့လည်းတရုတ်နိုင်ငံတော်ကောင်စီဝန်ရန်ကြီးချီကပြောဆိုပါတယ်ခင်ဗျာ
။ပြည်ပမှာပြန်ပြီးဆွဲဖန်ဆီးခံထားတဲ့တရားခံအမေရိကန်နိုင်ငံသားတွေပြန်ပြေလွတ်မြောက်ဖို့အတွက်သူတို့ရဲ့မိသားစုတွေအနေနဲ့ဖန်ဆီးထားသူတွေနဲ့ညှိနှိုင်းတာပြန်မင်းငွေပေးတာတွေကိုဆောင်ရွက်လို့ရှိရင်အမေရိကန်အစိုးရအနေနဲ့အရေးယူဆောင်ရွက်တော့မှာမဟုတ်ဘူးဆိုတာကိုအမေရိကန်သတင်းမီဒီယာတွေကဖော်ပြချပါတယ်။အမေရိကန်တရားခံတွေနဲ့ပတ်သက်ပြီးအရင်ချမှတ်ထားတဲ့စီးမင်းစည်းကမ်းတွေကိုပြန်လည်သုံးသပ်ပြီးထုတ်ပြန်တာမှာသမ္မတဘဲရက်အိုဘားမားအနေနဲ့မူဝါဒပိုင်းဆိုင်ရာရှော့ပေါ့မှုတွေလုပ်ပေးလိမ့်မယ်ဆိုပြီးမျှော်လင့်ထားကြတာဖြစ်ပါတယ်။ဒီပြုတ်ပြင်ပြောင်းလဲမှုကိုတရားခံတွေရဲ့မိသားစုဝင်နဲ့ခြံရံပြီးသမ္မတကအင်ဗျူရောမှာဒီကနေ့ကြေညာဖို့ရှိနေပါတယ်။ချမလာကြပြန်လဲတုံးတက်ပြီးအခုလိုမူဝါဒပြန်လဲလျှော့ပေါ့ပေးတဲ့ပုံမှာတရားခံတချို့ရဲ့ဆွေမျိုးသားချင်းတွေကတော့သမ္မတအိုဘားမားအစိုးရအဖွဲ့ပေါ်မှာပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်။ပြန်မေးသမားတွေတောင်းခံတဲ့ငွေကြေးကိုပေးဖို့အတွက်သူတို့အနေနဲ့အလှူခံတာမှာတရားဥပဒေအရအေးအေးယူဆောင်ရွက်ခံရမယ်လို့ချိန်ချောက်ခံခဲ့ရကြောင်းအဲ့ဒီမိသားစုဝင်တွေကပြောပါတယ်။အခုလိုပြုတ်ပြင်ပြောင်းလဲလိုက်တာကြောင့်တရားခံမိသားစုတွေနဲ့ပူပေါင်းဆောင်ရည်ရင်ပုံမကောင်းမှလာမှာဖြစ်ပြီးတရားခံမိသားစုတွေနဲ့လည်းပြန်မေးသမားတွေကြားဆက်သွယ်နိုင်မှုအတွက်ကူညီပေးသွားမှာဖြစ်တယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။ဒါပေမဲ့လည်းဒီပြန်မေးသမားတွေနဲ့နားလည်မှုယူပြီးဆောင်ရွက်တဲ့ပုံမှာတားမြစ်ထားတာကိုတော့သမရအနေနဲ့ပြောင်းလဲပြန်မှာမဟုတ်ဘူးလို့အင်ဗျူရောပြောခွင့်ရ Josh Arnes ကမနေ့တုန်းကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ
်။ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA ကနေဗုဒ္ဓဟူးနေ့ညနေဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။အရှိအလယ်ပိုင်းဒေသအသက်ရှူလမ်းကြောင်းဆိုင်ရာမတ်ကူးဆက်မြန်ရောဂါကူးစက်ခံသူနောက်ထပ်၄ဦးထပ်တိုးလာပြီးဆေးကုသမှုခံယူနေသူတွေကလူတချို့ရဲ့အခြေအနေအားစိုးရိမ်ရတယ်လို့တောင်ကိုရီးယားကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့မှပြောဆိုလိုက်ပါတယ်။လက်ရှိမှာမတ်ရောဂါနဲ့ဆေးကုသမှုခံယူနေသူ85ယောက်ဆေးရုံကဆင်းခွင်ပေးလိုက်သူ69ယောက်သေဆုံးသူ28ယောက်ရှိပြီမို့ဒီရောဂါကူးစက်ခံရတယ်လို့အတည်ပြုနိုင်သူစုစုပေါင်း189ယောက်ရှိသွားပြီလို့တောင်ကိုရီးယားယောဂပိုးထင်းကျုံရေးနဲ့ကာကွယ်ဆိုင်ရာဌာနအကြီးအကဲဂျီအောင်အွန်ချောင်းကပြောပါရယ်မနေ့ကထက်နှိုင်းရှင်မဲ့ဆိုရင်ဆေးကုသမှုခံယူနေသူ9ယောက်ရောက်သွားပြီးမတ်ကြောင့်တည်ဆုံးသူအရေအတွက်ပြောင်းလဲမရှိတဲ့အကြောင်းနဲ့လူနာ69ဦးရဲ့အခြေအနေကတည်ငြိမ်နေပြီး16ဦးကတော့ဆွေးရင်ရတဲ့အခြေအနေမှာရှိနေတယ်လို့သူကပြောပါရယ်ဒီတော့တင်မှာပဲအမေရိကန်ပြည်ထောင်စုယောဂပိုးထင်းကျုံရေးနဲ့ကာကွယ်ဌာန CDC တာဝန်ရှိသူတွေကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတာဝန်ရှိသူတွေနဲ့တောင်ကိုရီးယားသမ္မတပါကွန်ဟေးတွေ့ဆုံပြီးမတ်ရှော့ကတိုက်ပွဲရေးဆိုင်ရာလုပ်ငန်းတွေကိုဆွေးနွေးခဲ့ကြပါတယ်
။ဟောင်ကောင်မှာဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်အောင်မြင်မှုမရခဲ့တဲ့ပြီးခဲ့တဲ့နှစ်လူမှုဆန္ဒပြပွဲရဲ့လက်ကျန်စခန်းတွေကိုဟောင်ကောင်တာဝန်ရှိသူတွေကဖျက်သိမ်းခဲ့ကြပါတယ်။ဟောင်ကောင်ထွက်တော်အပြင်မှာကျန်းနေတဲ့ဆန္ဒပြစခန်းနည်းနည်းပါးပါးနဲ့ဆိုင်းဘုတ်တွေတခြားပစ္စည်းတွေကိုဗုဒ္ဓဖူးနေမှာအစိုးရအရာရှိတွေကဖယ်ရှားရှင်းလင်းကြရမှာဆန္ဒပြသူတွေဘက်ကခုခံမှုမရှိတော့ပါ။အသက်82နှစ်အရွယ်ဆန္ဒပြသူဆိုင်းမွန်ဝေါန်ကတော့တုံ့နှုံးမှုမရှိတော့ပါဘူးလို့ပြောခဲ့တယ်လို့လွန်ခဲ့တဲ့ရက်ပေါင်း200လောက်အတွင်းဟောင်ကောင်ကတမိုင်းထွင်တဲ့ဖျက်ကိုမြင်ခဲ့ရတယ်လို့ဒီနေရာမှာစိတ်လှုပ်ရှားငွေကြေးရတာတွေပင်ပန်းချလာတွေချင်နာမှုတွေနဲ့အတူပြစ်ပက္ခတွေလည်းအများကြီးတွေ့ခဲ့ရတယ်လို့ပြောပါတယ်။ဆန္ဒပြမှုတွေအချိန်မြင့်ခဲ့ချိန်ပြီးခဲ့တဲ့နှစ်စက်တင်ဘာလအစပိုင်းတုန်းကတော့ထောင်ပေါင်းချီတဲ့ဆန္ဒပြသူတွေဟာဟောင်ကောင်လမ်းမတွေပေါ်မှာဆန္ဒပြပြီးအုပ်ချုပ်ရေးမှုရွေးချယ်တဲ့ပုံစံပြောင်းလဲစီဖို့အတွက်ဖိအားပေးခဲ့ကြတာဖြစ်ပါတယ်။ဆန္ဒပြသူတွေကိုမျက်ရည်ဘုံတွေငရုတ်ရည်တွေဖြန့်ပြီးဖြိုခွဲမှုတွေမအောင်မြင်တဲ့နောက်မှာတော့အာဏာပိုင်တွေကဆန္ဒပြမှုကိုခွင့်ပြုခဲ့ပေမဲ့သူတို့ရဲ့စခန်းအများအပြားကိုတော့ဒီဇင်ဘာလထဲမှာပဲဖြိုဖျက်ပစ်ခဲ့ပါတယ်။ 2019ဟောင်ကောင်အုပ်ချုပ်ရေးမှူးရွေးချယ်ရမှာဒီမိုကရေစီနည်းကမ်းမဲပေးရွေးချယ်ပန်းခွင့်ပေးဖို့အတွက်ဆန္ဒပြသူတွေရဲ့တောင်းဆိုမှုကိုတရုတ်ပြည်မကြီးကပယ်ချခဲ့တယ်လို့ဒီရွေးကောက်ပွဲမှာဝင်ရောက်ရွေးခံမဲ့ပုံကိုအားလုံးကိုတရုတ်ပြည်မကိုတစ္ဆာစောင့်တည်သူတွေနဲ့အဓိကဖွဲ့စည်းထားတဲ့ကော်မတီကနေပဲစီးစစ်ရွေးချယ်ပေးဖို့အတွက်ဥပဒေချမှတ်ပေးခဲ့တာပါပြီးခဲ့တဲ့သတင်းပတ်ထဲမှာတော့ဟောင်ကောင်လွှတ်တော်ကဒီပြဋ္ဌာန်းချက်ကိုဗီဒီယိုအာဏာသုံးပြီးပယ်ချခဲ့ပါတယ်အတိုက်ခံအမှတ်တွေကပြုတ်ပြင်ပြောင်းလဲမှုတွေဟာဒီမိုကရေစီအတူရောင်ပေးဖို့လှုပ်တာလို့ရှုမြင်ကြတာမို့ပါအခုပြုတ်ပြင်ပြောင်းလဲမှုတွေမလုပ်နိုင်သေးတဲ့အတွက်ဟိုရင်ဥပဒေအတိုင်းပဲအဖွဲ့ဝင်1200ပါတဲ့ရွေးကောက်ပွဲကော်မတီကပဲဟောင်ကောင်အုပ်ချုပ်ရေးမှုကိုရွေးချယ်ပေးရမှာဖြစ်ပါတယ်
ပါကစ္စတန်နိုင်ငံကရာချီမြို့တော်မှာလွန်ခဲ့တဲ့3ရက်အတွင်းပြင်းထန်တဲ့အပူလမ်းကြောင်းလူ900ထက်မနည်းသေဆုံးခဲ့ပြီးဒီကနေ့အထိအပူရှင်ရော့ကျသွားမဲ့အရေးလက္ခဏာကိုမတွေ့ရသေးပါဘူးလူဦးရေ30ရှိတဲ့မြို့မှာလက်စစ်တအားပြတ်တောက်တာကြောင့်ပန်ဂါရီလေးပိစက်တွေကိုဖွင့်လို့မရတဲ့အတွက်အခြေအနေတွေကပိုးဆိုးနေတော့ပါဒီကုဆိုရင်အဖူတံကိုခံနိုင်အောင်ကြိုးစားတဲ့အနေနဲ့လူများပြားဟာလမ်းတွေပေါ်မှာထွက်အိမ်နေကြပါတယ်။ဒေသရင်းဆေးရုံတွေမှာအရေးပေါ်အခြေအနေကြီးညာထားပြီးစစ်ဘက်ဆရာဝန်တွေလည်းကူညီကူတာပေးနေပါတယ်။ကရာချီမြို့တော်မှာပြီးခဲ့တဲ့သတင်းပတ်ကွန်ကအဖူချိန်45ဒီဂရီဆယ်စီယက်အထိရောက်ရှိသွားခဲ့တာပါ။ပါကစ္စတန်နိုင်ငံမှာအခုချိန်ဟာမွတ်စလင်တွေနေထွက်ချိန်ကနေနေဝင်ချိန်အထိအစာမစားပဲဥပုပ်သီလစောင့်တည်ကြတဲ့ရမဒန်အခကြီးရဲ့ကြီးအချိန်ဖြစ်ပါတယ်။ဒါကြောင့်ချစ်ချစ်တောက်ပူတဲ့အဖူချိန်အောက်မှာပါကစ္စတန်နိုင်ငံသားတွေအစာမစားရေမတောက်ပဲဥပုပ်စောင့်နေကြရပါတယ
်။အင်ဒိုနီးရှားနိုင်ငံကယာယီလက်ခံထားတဲ့ရွှေပြောင်းဝင်ရောက်ဖို့ကြိုးစားသူတထောင်ကျော်ဟာမသေချာတဲ့အနာဂတ်အခြေအနေနဲ့ရင်ဆိုင်နေရပါတယ်။တချို့ကသူတို့ဒေသမှာကျန်ခဲ့တဲ့မိသားစုတွေအတွက်ဆိုရင်ပြီးအိမ်ပြန်ဖို့အတွက်ပြောနေကြပါတယ်။အင်ဒိုနီးရှားနိုင်ငံအနောက်မြောက်ပိုင်းကကွာလာလမ်ပါစိတ်ကန်းနီဖြစ်တယ်လို့ဆောက်ထားတဲ့ယာယီစခန်းတစ်ခုမှာတော့ရွှေပြောင်းဝင်ရောက်သူ682ဦးရှိနေပြီးပင်လယ်ထဲမှာလာပေါင်းများစွာကြာခဲ့ပြီးတဲ့နောက်မှာသူတို့ကိုကယ်တင်ထားတာဖြစ်ပါတယ်။အမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေပါဝင်တဲ့အဲ့ဒီလူအုပ်စုဟာမြန်မာနိုင်ငံကမွတ်စလင်ရိုဟင်ဂျာတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်တယ်လို့ပြောကြပါတယ်။သူတို့ကိုလူမောင်းခိုကူးသူတွေကလှေရင်နဲ့ခေါ်ထုတ်လာပြီးနောက်ပိုင်းမှာဆွန့်ပစ်သွားခဲ့တာကြောင့်ပင်လယ်ထဲမှာမျောနေကြပြီးတဲ့နောက်မှာတော့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကကယ်တင်ပြီးယာယီလက်ခံထားတာဖြစ်ပါတယ်။လူမောင်းခိုကူးသူတွေဟာသူတို့ကိုမလေးရှားဒါမှမဟုတ်အင်ဒိုနီးရှားကိုပို့ပေးမယ်ဆိုပြီးခေါ်ဆောင်လာတာဖြစ်ပြီးတော့ထိုင်းနိုင်ငံကတော့အများအပြားပထမဆုံးခီးတစ်ထောက်ဖြစ်နေပါတယ်။ဒါပေမဲ့လည်းထိုင်းနိုင်ငံကပြီးခဲ့တဲ့လကစပြီးလူမောင်းခိုကူးလုပ်ငန်းကိုပြင်းပြင်းထန်ထန်နှိမ့်ခဲ့တဲ့အတွက်ရွှေပြောင်းဝင်ရောက်သူပါတဲ့လှေတွေကိုလှမ်းလန်းကန်းကုန်မကတ်ဖဲပင်လယ်ထဲမှာသူတို့ကိုဆွန့်ပစ်ခဲ့တာဖြစ်ပါတယ
်ပထမနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်နဲ့တော်ခင်မျိုးတက်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုဆက်တိုက်တင်ပြသွားပါမယ်။ပြည်ထောင်စုလွှတ်တော်မှာဖွဲ့စည်းပုံအခြေခံဥပဒေရဲ့ပုံမှ436ပုံမှခွဲကကြီးနဲ့ပတ်သက်တဲ့လက်တလောပြင်ဆင်တဲ့ပုံမှတွေကိုဒီကနေ့ဆက်လက်ဆွေးနွေးရမှာပုံမှ436နဲ့ပုံမှ59စာလုံးကိုမပြင်ဆင်နိုင်ရင်တော့လာမယ့်ရွေးကောက်ပွဲမှာဘလို့မှလွတ်လပ်ပြီးတရားမျှတမှုမရှိနိုင်ဘူးလို့လွှတ်တော်ကိုယ်စားလှယ်တဦးကတင်ပြဆွေးနွေးခဲ့ပါတယ်။မြန်မာပြည်ပြုပြင်ပြောင်းလဲရေးအတွက်အရေးကြီးတယ်လို့သတ်မှတ်ထားတဲ့2015ရွေးကောက်ပွဲအပေါ်ဖွဲ့စည်းပုံပြင်ဆင်ရေးကဘလောက်ထိတက်ရောက်မှုတွေရှိနိုင်တယ်လဲဆိုတာကို VOA မြန်မာပိုင်းရဲ့သတင်းချောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပြည်ထောင်စုလွှတ်တော်မှာ2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးစတင်ဆွေးနွေးကြရမှာဖွဲ့စည်းပုံပြင်ဆင်ရေးအတွက်အဓိကအချက်ဖြစ်တဲ့ပုံမှ436ပုံမှခွဲကကြီးနဲ့ပတ်သက်တဲ့အချက်တွေကိုအဓိကဆွေးနွေးခဲ့ကြပါတယ်။ပုံမှ436ပုံမှခွဲကာကြီးဟာဖွဲ့စည်းပုံပါပုံမှပေါင်း90ကျော်ကိုပြင်ဆင်လိုရဲဆိုရင်ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်ကပြင်ဆင်ဖို့ထောက်ခံရမယ်ဒီလိုထောက်ခံပြီးတဲ့နောက်မှာပြည်လုံးကျွတ်ဆန္ဒခံယူပွဲကျင်းပပြီးမဲပေးပိုင်ခွင့်ရှိသူအားလုံးရဲ့ထဝက်ကျော်ဆန္ဒမဲနဲ့သာပြင်ဆင်ရမယ်လို့ပါရှိတာဖြစ်ပါတယ်ဒီလိုအချက်တွေပါဝင်တာဟာ2008ဖွဲ့စည်းပုံအခြေခံဥပဒေစတင်ရေးဆွဲခဲ့တဲ့အမျိုးသားညီလာခံကစပြီးပြည်သူကိုကိုယ်စားမပြုခဲ့တာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကလွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကလွှတ်တော်အတွင်ဆွေးနွေးစဉ်မှာဝေဖန်ခဲ့ပါတယ်
။1990ပြည့်နှစ်ပါတီစုံဒီမိုကရေစီထူးထူးရွေးကောက်ပွဲအတွက်ကြံစည်ခဲ့တဲ့ပြည်သူ့ရွေးကောက်ပွဲဥပဒေပုံမှန်သုံးမှာလွှတ်တော်ကိုမဲဆန္ဒနေများမှဤဥပဒေနှင့်အညီရွေးကောက်တင်မြှောက်လည်တော့လွှတ်တော်ကိုယ်စားလှယ်များဖြင့်ဖွဲ့စည်းရမည်လို့ကြံစည်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီတုန်းကအာဏာပိုင်တွေကဥပဒေကိုချိုးဖောက်ပြီးလွတ်တော်ခေါ်ယူဖွဲ့စည်းပေးခဲ့ခြင်းမရှိပါ။ကျင်ညာရေးအမှတ်90ကိုထုတ်ပြန်ပြီးယနေ့အချိန်တွင်ပြည်သူများကရွေးကောက်တင်မောလဲသောကိုယ်စားလှယ်များသည့်အနာဂတ်ဒီမိုကရေစီနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲကြရန်တာဝန်ရှိသည့်ပုဂ္ဂိုလ်များဖြစ်သည်လို့အပိုက်နဲ့ဆိုရင်ဖော်ပြခဲ့ပါလေ။ တို့တော်လဲဖွဲ့စည်းပုံအခြေခံဥပဒေကိုပြည်သူကရွေးကောက်တင်မောက်လိုက်တော့ကိုယ်စားလှယ်များရေးဆွဲခွင့်မရခဲ့ပါဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးအတွက်အခြေခံမူများချမှတ်နိုင်ကျင်းပခဲ့တဲ့အမျိုးသားညီဆိုင်ခံစက်ကစံမှာမဲဆန္ဒရှင်ပြည်သူလူထုကလုံပိုင်ခွင့်အာဏာအနှင်းလိုက်တဲ့ပြည်သူတော်ကိုယ်စားလှယ်55တသက်မှ24ရာခိုင်နှုန်းခန့်သာပေါင်ဝင်ရခဲ့ပြီးအမျိုးသားညီလန်ခံမြောင်းနှပင်းမှာတင့်ရာခိုင်နှုန်းခန့်သာပေါင်ဝင်ရခဲ့ပါတယ်
NLD ပါတီရဲ့လွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဒေါက်တာဇော်မြင့်မောင်ကလည်း2008ဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲရမှာ1990ပြည့်ရွေးကောက်ပွဲအနိုင်ရပြည်သူ့လွတ်တော်ကိုယ်စားလှယ်73ဦးသာပါဝင်တယ်လို့ထောက်ပြပါတယ်။တက်မရော်သာလွတ်တော်ကိုယ်စားလှယ်ဗိုလ်မှူးချုပ်တင်ဆန်းနိုင်က2008ဖွဲ့စည်းပုံကိုပြည်သူလူထု92ရာခိုင်နှုန်းကျော်ထောက်ခံမှုနဲ့အတည်ပြုထားတာဖြစ်တယ်လို့တင်ပြပြောဆိုပါတယ
်။2005လကြာအခြေယူရေးဆွဲခဲ့ပြီးတော့ရေးဆွဲတဲ့နေရာမှာလည်းနိုင်ငံရေးလုံခြုံရေးအုပ်ချုပ်ရေးလူမှုရေးနဲ့ဥပဒေရေးအရရှုထောင့်မျိုးစုံကလူမျိုးသားအလွှာ၈လွှာမှအင်အား1088ဦးနဲ့ရေးဆွဲပြတန်းခဲ့ခြင်းဖြစ်ပါတယ်။ဒါ့အပြင်ဒီမိုကရေစီနီလန်းအရာပြည်သူ့ဆန္ဒပြည်သူ့သဘောထားများရယူပြီးပြည်သူ 92.48% ရာခိုင်နှုန်းထောက်ကန်အတည်ပြုထားတာပဲဖြစ်ပါတယ်
။ပြည်ထောင်စုလွှတ်တော်မှာတက်မရော်သားကိုယ်စားလှယ် 25 ရာခိုင်နှုန်းပါဝင်တာကြောင့်ဖွဲ့စည်းပုံကို 85 ရာခိုင်နှုန်းကျော်ထောက်ခံမှပြင်ဆင်နိုင်မယ်ဆိုတဲ့အချက်ဟာတက်မရော်သားကိုယ်စားလှယ်တွေပါဝင်ထောက်ခံမှသာဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်မယ့်အခြေအနေရှိတာဖြစ်ပါတယ်။လောလောဆယ်မှာတော့ပုံမှန်436ပုံမှန်ခွဲကာကြီးမှပါဝင်တဲ့ပြည်ထောင်စုလွှတ်တော်မှာပြည်သူ့လွှတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်အစား90ရာခိုင်နှုန်းအထိရှင်းချခဲ့သလိုလူထုဆန္ဒခံယူပွဲကျင်းပရမှာလဲမဲပေးပိုင်ခွင့်ရှိသူအားလုံးရဲ့ထက်ဝက်ကျော်စားမဲပေးသူအားလုံးရဲ့ထက်ဝက်ကျော်လို့ပြင်ဆင်ဖို့ဆွေးနွေးနေပါတဲ့တက်မရော်သာလွှတ်တော်ကိုယ်စားလှယ်ဗိုလ်မှူးချုပ်တင်ဆန်းနိုင်ကပုံမှန်436ပြင်ဆင်ရေးနဲ့ပတ်သက်ပြီးအခုလိုဆက်လက်ဆွေးနွေးခဲ့ပါတဲ့
ပြည်သူများနဲ့ဖွဲ့စည်းထားတဲ့ပြည်သူတက်မရော်အနေနဲ့လည်းဒီမိုကရေစီအတွင်းကူးပြောင်းရေးကဏ္ဍဦးစင်မှာယာယီအားဖြင့်ပါဝင်ခြင်းဟာဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးကိုထောက်ကူပေးနိုင်မှာဖြစ်တဲ့အပြင်အချို့သောနိုင်ငံများမှာအနာဂတ်ဒီမိုကရေစီပေါ်ထွန်းရေးအတွက်တက်မရော်ကဲသို့အာမခံချက်ပေးနိုင်တဲ့အဖွဲ့အစည်းမရှိတာကိုတွေးရှိရမှာဖြစ်ပါတယ်။ဒါကြောင့်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးပြင်ဆင်သင့်သည်ကိုပြင်ဆင်ရေးမပြင်သင့်သည်ကိုမပြင်နိုင်ရေးအတွက်တက်မရော်သားလွတ်တော်ကိုယ်စားလှယ်များရဲ့ပါဝင်မှုရာခိုင်နှုန်းနဲ့ထိမ့်သိမ်းဆောင်ရွက်ပေးနေခြင်းသာဖြစ်ပါတယ်။နောက်တစ်ချိန်တိုင်းပြည်ဒီကြီးအေးချမ်းမှုအခိုင်အမာရှိလာချိန်မှာခြေနေအရရက်တွေကောင်းလာတဲ့အချိန်မှာပုံမှန်436ပြင်ဆင်ရေးဟာဒီကမကြအောင်တရှိတာမှဖြစ်ပါလေ
ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့အခြားပါတီတချို့ကပုံမှန်436ပြင်ဆင်ထားတဲ့အချက်ကိုထောက်ခံပြီး NLD ပါတီကတော့ဒီပြင်ဆင်ချက်ဟာလုံလောက်မှုမရှိကြောင်းတင်ပြထားပါတယ်ဒီကနေ့လွတ်တော်မှာဆွေးနွေးတဲ့ပုံမှန်တွေမှာတော့ပုံမှန်59ဂါကြီးပုံမှန်59စာလုံးပုံမှန်60ဂန်းငယ်ပုံမှန်438ခါခွေပုံမှန်436ကာကြီးစတဲ့ပုံမှန်တွေကိုလွှတ်တော်ကိုယ်စားလှယ်15ဦးကဆွေးနွေးခဲ့ပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာဥပဒေကြမ်းကိုဗုဒ္ဓဦးနေ့မှာလည်းဆက်လက်ဆွေးနွေးဖို့ရှိနေပြီးကြာတာပရေးနေ့ဆွေးနွေးချက်တွေပြီးဆုံးချိန်မှာတော့ဥပဒေမူကြမ်းပါတပိုက်ချင်းစီကိုလွှတ်တော်ရဲ့အဆုံးဖြတ်ရယူမှာဖြစ်ပါတယ်
။ကိုမိုးစောတင်ပြပေးသွားတာပါ။အခုတော့လာမယ့်စနေညမှာတိုက်ရိုက်လေးလိုင်းအစီအစဉ်မှာဘာအကြောင်းအရာတွေဆွေးနွေးကြမလဲဆိုတာကိုမိတ်ဆက်ပေးပြစီရှင်။
ရရှိမြတ်မြ2015ခုနှစ်ထူးထူးရွေးကောက်ပွဲအတွက်မဲဆန္ဒရှင်အစည်းအဝေးကိုရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ပေးနေပါပြီ2010ရွေးကောက်ပွဲတုန်းကတော့ဒီတူတင်ဆန္ဒမဲတွေမှာမဲဆန္ဒရှင်စီးရင်အမှန်မဟုတ်တာတွေအတော်လေးတွေးကြရတယ်ဆိုပြီးတော့ရွေးကောက်ပွဲစောင့်ကြည့်သူတွေကတော့ပြောပါတယ်အခုဒီထုတ်ပြန်လိုက်တဲ့ဒီမဲဆန္ဒရှင်စီးရင်တွေဘလောက်ထိတိကျမှန်ကန်မှုရှိပါလဲစီးမားတူးလို့ရှိရင်ဘလို့အကြောင်းကြားနိုင်ပါသလဲဒီလာမယ့်စနေညပိုင်းတဲ့လီလိုက်အစည်းအဝေးမှာဒီအကြောင်းတွေကိုဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမိမှန်လို့သူတွေမိမိတို့ရဲ့အတွေ့အကြုံကိုဖလှယ်ပြောပြလို့သူတွေအနေနဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒက်ရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာ VOA ကနေပြီးတော့ဒက်ရဲ့ခေါ်ယူပါမယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့အတွေ့အကြုံတွေနဲ့ဒီမိကုန်းမိမှန်လူတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြီးတော့ပေးပို့ထားလို့လည်းရပါတယ် VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ် email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိမှန်လူတွေတော်ရှင်တွေကိုကြိုဆိုပါတယ်
တိုင်းရီတိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင်အခုတော့နောက်သတင်းတစ်ပုဒ်ကိုတင်ပြလိုပါတယ်ရခိုင်ကမ်းလွန်ဒေတာကဖန်စီယာမီရဲ့လေစီးပြေးတွေထဲက14လောက်သားတွေနဲ့စကပြန်တွေအပါအဝင်ပတ်သက်ဆွနွယ်သူလူ20တို့ကိုလူမှုသိခံပါရှင်လူဝင်မှုကြီးကြပ်ရေးအရေးပေါ်ဥပဒေနဲ့မောင်းတော် တရားရုံးကထောင်ဒဏ်5နှစ်စီချမှတ်လိုက်ပါတယ်။သူတို့ကိုလူကုန်ကူးမှုနဲ့လည်းတရားစွဲဆိုထားပြီးလာမယ့်ဇူလိုင်လမှာတရားရုံးတင်ကြားနာဖို့လည်းရှိနေပါတယ်။ပြစ်ဒဏ်ခံရသူတွေဘက်ကလုံလောက်တဲ့ခုခံခြေပါခွင့်တွေရှိနေမလားဆိုတာကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင
်။ဟုတ်ကဲ့ပါရှင်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကလေစီးထွက်ပြေးကြသူ200ကျော်တို့ကိုတင်ဆောင်ပြီးမလေးရှားနိုင်ငံစီဥတီမောင်းနေရင်ရခိုင်ကမ်းလွန်မှာမြန်မာရေတပ်ကဖမ်းဆီးခံလိုက်ရတဲ့ထဲကဆက်လီဝန်တန်းနေတဲ့စကပြန်းနေအပါအဝင်လူ20ရို့ကိုမောင်းတော်တရားရုံက1949ခုနှစ်လူဝင်မှုကြီးကြပ်ရေးအရေးပေါ်အဲ့ဥပဒေပုံမှ73တင်းနဲ့ထောင်ဒဏ်5နှစ်စီချမှတ်လိုက်ပါတယ်။မောင်းတော်မျိုးကန်ရှေ့နေကြီးဥအောင်ကျော်ညွန့်ကပြစ်ဒဏ်ချမှတ်လိုက်တဲ့အခြေအနေကိုအခုလိုပြောပါတယ်။
အဲ့ဒီလူ20ကိုလာဝါကပုံမှန်7000ကျင်းနဲ့အဲ့ဒီကျင်းမုန်းငယ်အမင်းရှာတာဘုံမုန်းငယ်ရှာတာမဟုတ်ဘူးလာဝါကပုံမှန်နေတဲ့လာဝါကမုန်းငယ်ရှာတာဘုံမုန်းငယ်ကတရားစိုးကြတော့မရှိသေးဘူးအဲ့ဒါကိုဂျုံချင်းတစ်ပတ်တော့စစ်တရနေကဂျုံချင်းတစ်ပတ်ကိုဘလန်စော့ဖော်လို့ရှိတယ်လာဝါကဥပဒေပုံမှန်နေတာသူကအစ်စ်စီတယ်လို့ဝန်ခံတဲ့အတွက်ရှာတာပါလူကြုံကြုံမှုဥပဒေနဲ့လားလူကြုံကြုံမှုနဲ့ဆက်ကြည့်တော့အဲ့ဒါကမုန်းနေတယ်။ဆဲထားတာလည်းရှိတယ်မရှိရသေးဘူး။ဒီလေထူးစားတယ်လို့ပြောလိုက်
နိုင်ငံတွင်းနဲ့နိုင်ငံပြင်ပကိုတရားမဝင်ကူးလူသွားလာသူတွေအတွက်ချမှတ်ထားတဲ့လွှဲမှုကြီးချက်ရေးအရေးပေါ်အဲ့ဥပဒေပုံမှန်73တအရာအမြင့်ဆုံးပေးနိုင်တဲ့ထောင်ဒဏ်5နှစ်ချမှတ်လိုက်တာလည်းဖြစ်ပါတယ်။အခုပြစ်ဒဏ်ခံရသူတွေကိုတော့ဘူးသီးတောင်ထောင်မှထားရှိမှာဖြစ်ပါတယ်။တရားမဝင်နေဆက်ဖျက်ချော်ခဲ့တယ်ဆိုတော့ကိုပြစ်ဒဏ်ချမှတ်ခံရသူအလုံးတို့ကဝန်ခံခဲ့တာဖြစ်တယ်လို့လည်းရှင့်နေကြီးဦးအောင်ကျော်ညွှန်ပြောပါတယ်။ဒီလူတွေကိုနောက်ထပ်လူကုန်ကူးမှုနဲ့လည်းတရားစွဲဆိုထားပြီးလာမယ့်ဇူလိုင်လအတွင်းမှာကြားနာမှာဖြစ်ပါတယ်။အခုပြစ်ဒဏ်ချမှတ်ခံရသူတွေရဲ့နာမည်တွေကိုတော့အတိအကျမပြောနိုင်ဘူးလို့ရှင့်နေကြီးဦးအောင်ကျော်ညွန့်ကပြောပါတယ
်။ပေါင်းတော့တွေတော့မပေါဘူး။ဒီစည်းပြည်ကြီးကြကြလူနေစေတော့ပြောလို့မရဘူး။ဧရာဝတီတိုင်းပါတယ်၊ရန်ကုန်တိုင်းပါတယ်၊ပြည်နယ်ပိုင်းတိုင်းပါတယ်။အဲ့လိုမုန်ပြင်းနေပါတယ်။အဲ့ဒါကြောင့်ဒီဖိုင်ဒီနဲ့ပြောရတယ်အင်းကြကြမူကြလေကြောက်တော့သူတို့ရောက်ပါကြလို့ရှိသူတို့ကြောင့်ကြတယ်
မြန်မာနဲ့ဘင်္ဂလားဒေ့ရှ်ဘက်ကလှေစည်းပြေးတွေကိုအရှိတောင်အရှနိုင်ငံတွေစီတရားမဝင်ပို့ဆောင်မှုနဲ့ဆွတ်ဆွဲပြီးလူ၅ဦးတို့ကိုလည်းဖမ်းဝရမ်းထုတ်ထားပါတယ်ပြီးခဲ့တဲ့မေလရခိုင်ကမ်းလွန်ကနေဖမ်းဆီးရမိတဲ့ဆက်လီမှာလူပေါင်း208ယောက်တင်ဆောင်လာခဲ့တာဖြစ်ပြီးအများစုကဘင်္ဂလားဒေ့ရှ်နိုင်ငံကဖြစ်ပါတယ်ဒီတဲက189ဦးတို့ကိုတော့ဘင်္ဂလားဒေ့ရှ်ဘက်ကိုပြန်လည်ပို့ဆောင်ပြီးဖြစ်ပြီးဘင်္ဂလားဒေ့ရှ်ဘက်ကလက်မခံသေးတဲ့ကျန်းတဲ့73ဦးတို့ကတော့ရခိုင်ပြည်နယ်တွင်းမှာတောင်းတင်နေစေဖြစ်ပါတယ်ရှင
်။မတိန်ကြီးထိုက်ပြောပြသွားတာပါ။နောက်သတင်းတစ်ပုဒ်အနေနဲ့နားဆင်ရမှာကတော့မြန်မာနိုင်ငံကိုရောက်ရှိနေတဲ့ American ပြည်ထောင်စုအတန်လွင့်လုပ်ငန်းများဆိုင်ရာအုပ်ချုပ်မှုအဖွဲ့ဘုတ်အဖွဲ့ဝင်Matthew Armstrong ဟာမြန်မာတမရဦးသိန်းစိန်နဲ့ဒီကနေ့တွေ့ဆုံရမှာမြန်မာနိုင်ငံအတန်လွင့်မီဒီယာနဲ့အများပြည်သူဝန်ဆောင်မှုမီဒီယာလုပ်ငန်းတွေအရေးအသွေးမြင့်မားလာစေဖို့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။အများပြည်သူဝန်ဆောင်မှုလုပ်ငန်းပြုပြင်ပြောင်းလဲရေးမှာပြန်ကြားရေးဝန်ကြီးဌာနပါဝင်နေမှုကိုလည်းအုပ်ချုပ်ရေးအဖွဲ့ဝင် Matthew Armstrong ကပြောဆိုဆွေးနွေးခဲ့ပါတယ်။တမရနဲ့ဒီကနေ့တွေ့ဆုံဆွေးနွေးပွဲကိုကိုယ်တိုင်ပါဝင်သွားရောက်ခဲ့တဲ့ VOA ရန်ကုန်ရုံးအကြီးအကဲဒေါခင်ဆိုးဝင်းကိုကိုတောင်းညွန့်ဦးကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ဒေါခင်ဆိုးဝင်းဒီကနေ့ဒီ American ဆိုးရရဲ့တာဝန်လုပ်ငန်းအုပ်ချုပ်မှုဘုတ်အဖွဲ့ဝင်ပေါ့နော်ဒီ Governor Armstrong ကနေပြီးတော့ဒီမြန်မာတမရဦးသိန်းစိန်နဲ့တွေ့ဆုံတဲ့ဒေါခင်ဆိုးဝင်းလည်းပါသွားတယ်ဆိုတော့ဒီကနေ့သူတို့ဆွေးနွေးကြတဲ့အကြောင်းအရာလေးတွေအဓိကဘာအကြောင်းအရာဆွေးနွေးပြကြလဲခင်ဗျ။ဟု
တ်ကဲ့ဒီကဘာကိုတိုင်းရင်တမန်တော်ဦးသိန်းစိန်ကနေပြီးတော့ဒီအမေရိကန်တရားစုအနေနဲ့မြန်မာနိုင်ငံရဲ့ပြည်သူ့ကြောင့်လည်းဒီအစိုးရကတော့ပြည်ခေရနဲ့ဒီမမတိကလူကြီးရဲ့ပြည်သူ့ကြောင့်လည်းရင်းမှလည်းပေါ့နော်။အားဖြည့်ကူညီပေးဖို့သူကပြောနေနေဆိုပြီးတော့အကျိုးတွေစကားပြောနေတယ်အဲ့လိုပြောလိုက်ပါတယ်။ဒီမကပြည်သူကဒီအတမဲ့နေတယ်မှာလေးရချက်တွေရှိနေတယ်၊စင်ကွက်ချက်တွေလည်းရှိနေပြီးတယ်။ဒီဒီမိုကရေစီအစဉ်ကုကြောင့်ကြီးကဒီကလာလေရန်လူငယ်တွေတကြောင်မလို့သူတို့အတွေ့အကြုံညံ့နေနေရပေါ့နော်အဲ့တော့ဒီမြန်မာနိုင်ငံအတန်းပြည်လုပ်ငန်းဒီဒီယာအင်းငန်းမှာစောင့်ဆောင်ရေးမြန်မာရေးတွေအမေရိကန်ပြောင်စုအနေနဲ့မြန်မာနိုင်ငံကိုဘယ်လိုပူးပေါင်းဆောင်ရွက်ပေးနိုင်လဲဘယ်လိုဈေးမှစီပေးနိုင်လဲဆိုတာကိုဒီလိုသိနေကြတာပါ
ခုနအကူအညီပေးနေပတ်သက်လို့တိတိကျကျပေါ့ဘယ်ဟာတွေအကူအညီပေးမလဲဆိုတာကိုဆွေးနွေးဖြစ်ပါလား
ဒီလိုအမေရိကန်အတန်းအနေနဲ့လေဒီမြန်မာနိုင်ငံမှာအခုလက်ရှိလုပ်နေတဲ့ဒီအတန်းပြည်လုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်နေတာရှိပါတယ်မဒီဒီအမေရိကန်တိုင်းရဲ့အစီအစဉ်တွေကိုဒီ MRD နောက်ပြီးတော့ဒီ SkyNet ရောက်ဒီတက်မလို့အတန်းကြီး ဌာနရရနေပြီးတော့ဆက်ဆင်ထုတ်လင်းပေးနေရရှိပါတယ်ဒီလိုပူးပေါင်းဆောင်ရွက်တွေဓာတ်တွေရှိနေတာနဲ့ရှိတာအပြင်ကိုဖြတ်ပြီးတော့ဒီလိုအပ်ချက်ပေါ့နော်ဥပမာဒီတတိယရာလုံငန်းဒီတမင်းလုံငန်းမှာဒီတင်နန်းနေပြီးလို့လိုအပ်တယ်ဥပမာဆိုလို့ရှိရင်ဒီအမေရိကန်ပြည်ထောင်စုမှာတွားပြီးတော့ပညာသင်ဖို့လိုအပ်တယ်ဆိုလို့ရှိရင်လည်းဒီပူးပေါင်းကူညီဖို့အရှင်းပြည့်တယ်ဆိုတာမျိုးပေါ့နော်ဟိုဒီကာဗနာအနေနဲ့ရှင်းပြပါတယ်အမရဦးသိချိန်လေးနဲ့ကိုဘက်ကဗာပြန်ပြောလဲဆိုတော့သူတို့ဒီမီဒီယာဒရင်းမီဒီယာပြည်ရင်ကြောင်းလေးလုပ်ငန်းမှာသူတို့လုပ်နေတဲ့ဒီအများကြီးကိုပေါ်ဆောင်မှုမီဒီယာနဲ့ပတ်သက်ပြီးတော့အခုလောလောဆယ်ရုပ်နေတဲ့လုပ်ငန်းတွေကိုလေ့လာပါတဲ့လေ့လာတဲ့အခါမှာဒီထုတ်လုပ်နေတဲ့သတင်းစာတွေကိုလည်းကြည့်တာတဲ့အဲ့ဒီအခါမှာလိုအပ်ချက်တွေအများကြီးတွေ့ပါနေလေအဲ့ဒီလိုအပ်ချက်တွေကိုဘလို့အကြံကောင်းညံကောင်းကြီးပေးနိုင်မလဲဆိုတာကိုလည်းစဉ်းစားပြီးပါဆိုပြီးတော့အမရဦးသိချိန်ကနေပြီးတော့ဒီဂါဗနာလက်ဒီအမ်စတောင်းတိုက်တွန်းခဲ့ပါတယ
်အခုဂါဗနာအမ်စတောင်းနဲ့တွေ့ဆုံတဲ့အခါမှာလက်ရှိဘူပေါင်းဆွာမှုအပြင်ပေါ့နော်ဒီဘက်ကနေပြီးတော့ဂါဗနာအမ်စတောင်းကနေပြီးလက်ရှိပြန်ကြားရေးလုပ်ငန်းတွေနဲ့ပတ်သက်လို့စိုးရင်စရာအခြေအနေသူဘက်ကမြင်တာရောပြောပါလားခင်ဗျအ
ဲပြောပါလေသူကဒီအများကြီးသူဝန်ဆောင်မှုမီဒီယာလုပ်ငန်းလုပ်နေရဆိုတဲ့နေရာမှာဒီအများကြီးသူဝန်ဆောင်မှုလုပ်ငန်းပြည်ပြနာကြောင်းခဲ့တာနဲ့အများဒီမှာလုပ်ငန်းရဲ့တရားရေးဟိုဤဌာနရဲ့အခန်းကဏ္ဍကိုလည်းသူကလေးပေါင်းထုတ်ပါတယ်အဲ့ဒီခါကျတော့ဒီဌာနကဏ္ဍနဲ့ပတ်သက်ပြီးတော့ပြန်ကြားရေးဦးဦးရထကရီတို့သူခေါ်လိုက်တဲ့ပြည်ထောင်စုရှိကိုခေါ်သွားပြီးပြည်ထောင်ရှင်းလင်းပြီးရှင်းလင်းပြီးတော့ဆင်းနေသွားပါတယ်
ဟုတ်ကဲ့အဲ့တော့ပြန်ကြားရေးဝန်ကြီးဌာနကိုလည်းတည်ကြားသွားတဲ့သဘောပေါ့
ဟုတ်ပါတယ်ဟုတ်ပါတယ်ဝန်ကြီးသမရနဲ့တွေ့ပြီးရခါမှာပြန်ကြားရေးဝန်ကြီးဌာနကိုတည်ကြားသွားပြီးတော့ပြန်ကြားရေးဝန်ကြီးနဲ့ဖြတ်ပြီးဆွေးနွေးပါတယ်ဒီစိတ်အခုဒီဘလို့ပေါ့နော်ဒရင်းမီဒီယာဒီမနိုင်ငံကြီးပြည်ကြောင်းနဲ့လုပ်ငန်းစဉ်မှာဒရင်းမီဒီယာလောကနဲ့ပြည်ကြောင်းနဲ့လုပ်နေတယ်အဲ့လိုလုပ်နေတဲ့ခါမှာဒီအမျိုးသမီးဆောင်မှုမီဒီယာနဲ့ပတ်သက်ပြီးတော့ဝန်ကြီးဦးရထကနေပြီးတော့ရှင်းပြပါတယ်ဒီဂါဗနာမက်ဒူရန်ချောင်းကနေပြီးတော့ဒီပြည်ကြောင်းနဲ့လုပ်နေတာနဲ့အများဒီဒီမနက်ငယ်နဲ့ပြည်သားရေးဝန်ဆောင်ခန်းကဏ္ဍကိုလည်းမျိုးကုန်ထုတ်ပါတယ်အဲ့ဒီခါမှာဝန်ကြီးဦးရစကန်ပြီးတော့ဒီလိုမျိုးပြည်ရင်ကြောင်းလေးလှူလာတာနဲ့အမြတခြားဒီမိုကရေစီနိုင်ငံတွေမှာလည်းပြည်သားရေးဝန်ကြီးဆိုတာမရှိပါဘူးတဲ့အဲ့တော့နောက်နောက်တက်လာတဲ့အစိုးရတက်လာခဲ့လို့ရှိရင်အစိုးရတက်ကြောင်းလေးပြီးတက်လာခဲ့လို့ရှိရင်ဒီပြည်သားရေးဝန်ကြီးဌာနဆိုတာမရှိတော့ဘဲနဲ့ဆက်သွယ်ရေးဝန်ကြီးဌာနအနေနဲ့ပဲဆက်ပြီးတူရှိနေတဲ့ဘောပေါ့နော်အဲ့ဒီခါမှာလည်းဒီအတန်းနဲ့လုပ်ငန်းနဲ့ပတ်သက်တဲ့ဒီဥပဒေတွေမှာလည်းအခုတည်းရေးဆွဲနေတယ်မရှိပါဘူးအဲ့ဒီရေးဆွဲတဲ့နေရာမှာဒီ license တွေချပေးတာတို့ frequency တွေချပေးတာတို့ဒီဟာတွေကဒီဆက်သွယ်ရေးဝန်ကြီးဌာနအနေနဲ့ဆက်ပြီးတော့ကိုယ်တော်ရအောင်ဖြစ်တဲ့ဘက်ကမလို့ပြန်ကြားရေးဝန်ကြီးဌာနဆိုတတိယနဲ့ပေါ့လေပြန်ကြားရေးဝန်ကြီးဌာနအခန်းကဏ္ဍရောက်သွားပြီးတော့ဥပမာဆောင်ရဲ့သဘောလို့ရှိတယ်ပြောပါလေကိုတိုင်းနောက် SkyNet အဲ့ဒါကြီးကိုယ်တိုင်သွားပြီးလေ့လာပြီးတော့သူတို့လည်းဘယ်လိုရှိဖြစ်ပြီးတော့တိုးတက်အောင်ဘယ်လိုပူးပေါင်းဆောင်ရွက်ကြမယ်ဆိုတာကိုဆွေးနွေးဖြစ်ပါလေ
သမရဦးသိစိန်နဲ့တွေ့တဲ့ခါမှာ BBG လောက်ခံဒီအတန်လွင်ဌာနတွေအထူးပြု view နဲ့ပတ်သက်လို့ရောဗာများပြောတာရှိပါလေခင်ဗျာ
CEO ဆိုတော့သမရကြီးကပြောတာတော့သူကျောင်းသားဘဝတွေက CEO ကိုတောက်ဆောင်နားဆောင်နားဆောင်လာခဲ့တာဗာတဲ့ CEO ကဒီမှာလူအတန်ထိုင်နေနိုင်ငံသားတရင်းဌာနထဲမှာတော့တက်တန်းအရှိဆုံးနဲ့ဟိုအရှိဆုံးအဖြစ်နဲ့ပြန်မှတ်ပြီးတော့ဟိုနေရာလူပြည်လူကြီးစားပြီးနားထောင်နေဆိုတာကိုသမရကြီးကပြောပါလေ
တွေ့ဆုံဆွေးနွေးပွဲမှာတမ္ဒဦးသိန်းစိန်နဲ့အတူတမ္ဒရုံဝင်ကြီးဦးစိုးသိန်းနိုင်ငံကြားရေးဝင်ကြီးဦးဝနာမောင်နဲ့ပြန်ကြားရေးဝင်ကြီးဦးရဲထွတ်တို့အပါအဝင်ပြီးအုပ်ချုပ်ရေးဘုတ်ဦးဖွဲ့ဝင်မစ္စတာအမ်စထရောင်းနဲ့အတူမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးဒက်ရက်မီရှယ်ရန်ကုန်မြို့အမေရိကန်တန်ရုံးကနိုင်ငံရေးဆိုင်ရာအရာရှိဂျက်ဖရီဝါနာ VOA အရှေ့အာရှနဲ့ Pacific ဌာနအကြီးအကဲဝီလျံဘန်ရန်ကုန် VOAဘီရိုအကြီးအကဲဒေါကင်ဆိုးဝင်းတို့လည်းပါဝင်ပါတယ် BBG အုပ်ချုပ်ရေးအဖွဲ့ဝင်မက်သျူးအမ်စထရောင်းဟာပထမနေ့တုန်းကလူမှုအဖွဲ့စည်းထဲကလူငယ်တွေနဲ့ American Center မှာတွေ့ဆုံပြီးသတင်းမီဒီယာတွေနဲ့ပတ်သက်လို့လူငယ်တွေရဲ့အမြင်ကိုလည်းမေးမြန်းဆွေးနွေးခဲ့ပါတယ်မြန်မာနိုင်ငံနိုင်ငံခြားသတင်းချောင်းများအသင်းတိုက်မှာလည်းမြန်မာသတင်းသမားတွေနဲ့မြန်မာသတင်းမီဒီယာအခြေအနေတွေကိုလည်းမေးမြန်းဆွေးနွေးခဲ့ပါတယ် American ပြည်ထောင်စုရဲ့အတန်လွင့်လုပ်ငန်းတွေရဲ့မြန်မာနိုင်ငံအတွင်းအခြေအနေနဲ့မြန်မာလူထုနဲ့မြန်မာနိုင်ငံအပေါ်တက်ရောက်မှုစတာတွေကိုလေ့လာနိုင်ဖို့အတွက် BBG အုပ်ချုပ်ရေးအဖွဲ့ဝင်မက်သျူးအမ်စထရောင်းဟာမြန်မာနိုင်ငံကို၃ရက်ကြာခရီးစဉ်ရောက်ရှိနေတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၆ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမသောတော်ရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ပုတ်ထူးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်တဲ့အစီအစဉ်ကိုတော့ line meter 24 25 32 52တို့အပြင် line meter 190တို့ကပါတိုးချဲ့ဖန်ယူနာဆင်နိုင်ကြပါတယ်ရှင်။အခုတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းနဲ့မြန်မာသခင်ကဏ္ဍတွေမြန်မာအရေးသုံးသပ်ချက်မှာတော့
အတိတ်ကအင်မစူရှူကိုဒုခညုတ်ကိုတိုင်းလဲသာဒီမနေသေးပါပဲနိုင်ငံတကာစစ်ခုရုံးကိုတင်ခံရမယ်ဆိုပြီးတော့တောင်မှသူကနမရှင်းအတော့ခံထားရတယ်လို့ဆိုတော့လေ
ဝါရင်တည်တင်းတမကြီးဦးကျော်ရင်မြင့်ပြောပြသွားတာကိုဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်မှာနားဆင်ရဖို့ရှိပါတယ်အခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထဲကအရင်ဆုံးမြမမီဒီယာမြင်ကွင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်ရှင်ဒီအပတ်မြမမီဒီယာမြင်ကွင်းမှာတော့စာရေးဆရာမရွှေရီးထင်ထင်ကသူ့ဂုံတိတ်ခါထိခိုက်အောင်လုပ်တယ်ဆိုပြီးဆိုရှယ်မီဒီယာတွေပေါ်မှာရေးသားသူတွေကိုတရားစွဲတဲ့တည်တင်းရွေးကောက်ပွဲမဲဆန္ဒရှင်စီရင်ကစာရတွေကိုနားဆင်ရဖို့ရှိပါတယ်မအိမ်ဦးခိုင်ရေးသားထားတာကိုဦးစံမိုးဝေကစုစည်းတင်ဆက်ထားပါတယ်ရှင
်လူမှုကွန်ရက်မီဒီယာတွေပေါ်မှာအခုတလောရေးပန်းစားနေတဲ့စာရေးဆရာမရွှေရီးထင်ထင်ကသူမကို Facebook ပေါ်မှာဂုံတိတ်ခါကြောက်အောင်လုပ်တဲ့အကောင့်ပန်းရှင်ကိုဆက်သွယ်ရေးဥပဒေအမှုဖွင့်ရပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့လူအများကစိတ်ဝင်စားနေခဲ့တယ်လို့အခုလိုဆက်သွယ်ဥပဒေနဲ့တရားစွဲဆိုမှုဟာဘလောက်ထိရောက်မှုရှိမလဲဆိုတာကိုလည်းစောင့်ကြည့်ကြရမှာဖြစ်တယ်ဆိုပြီးတော့သုံးသပ်ပြောဆိုနေကြပါတယ်။ရင်းနှုံးကဆက်သွယ်ဥပဒေနဲ့နိုင်ငံရေးသမားတွေကိုဖမ်းဆီးမှုတွေရှိခဲ့ပေမဲ့အခုခါမှာတော့ပြည်သူတွေကြားထဲမှာအပြန်အလှန်တရားစွဲကြတဲ့နေရာမှာဆက်သွယ်ဥပဒေဟာဘလောက်ထိရောက်မှုရှိမယ်မရှိဘူးဆိုတာမသိရသေးပါဘူး။ဥပဒေကတော့ထောင်ဒဏ်ဖြစ်စေငွေဒဏ်ဖြစ်စေဒဏ်နှစ်ရလုံးဖြစ်စေချမှတ်နိုင်တယ်ဆိုပြီးတော့ပုံမှန်66ဂါကြီးနဲ့ပြဋ္ဌာန်းထားပါလေ။နောက်ထပ်ပြီးတင်ပြမယ့်သတင်းကတော့ထုတ်ပြန်ဖို့ကြံရှိနေသေးတဲ့မဲစင်းတွေကိုဇွန်လ22ရက်နေ့မှာမြန်မာနိုင်ငံတနင်္ဂနွေလုံးမှာဆက်ပြီးတော့ထုတ်ပြန်ခဲ့ပါတယ်။ဒီလိုထုတ်ပြန်မှုမှာနာမည်အမည်မှားယွင်းမှုတွေများပြီးတော့လူများကစိတ်ဝင်စားမှုနည်းတယ်ဆိုတဲ့သတင်းတွေပြန့်နှံ့နေပါလေ။ဒီမဲစင်းတွေကိုလေ့လာစောင့်ကြည့်နေတဲ့နိုင်ငံရေးပါတီတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကဒီမဲစင်းတွဲရောက်ကြီးရှိဖို့နှိုးဆော်နေပေမဲ့လူများကတော့အခုချိန်ထိမိမိရဲ့မဲစင်းကိုကြည့်ဖို့အတွက်စိတ်ဝင်စားမှုနေပါနေကြသေးပါတယ်မဲဆန္ဒရှင်စင်းနဲ့ပတ်သက်ပြီးတော့အမိမှားယွင်းမှုတွေသာမကတည်သွားပြီးတဲ့သူတွေပြောင်းရွှေ့သွားသူတွေရဲ့အမိတွေစင်းနဲ့မှာပါဝင်နေပြီးတော့အဲစင်းနဲ့လာရောက်နေထိုင်သူတွေမပါဝင်တာတွေ့ရတယ်လို့ပြောကြပါတယ်အခုလိုမဲစင်းအမှားယွင်းတွေနဲ့ပတ်သက်လို့တက်ဆိုင်ရာကတာဝန်ယူစစ်ဆေးပေးဖို့အခုနောက်ပိုင်းမှာနှိုးဆော်နေကြပါတယ်ဒီမဲဆန္ဒရှင်စင်းနဲ့ပတ်သက်ပြီးတော့လာရှုမျိုးက DVB သတင်းတောက်ခွန်စောဦးကအခုလိုသူတို့မျိုးကအတွေ့အကြုံကိုပြောပြပါတယ
်အဲတော်တော်များများကတော့အမာယွန်းနေတော်တော်များတယ်ဗျအဲအမာယွန်းများတယ်လို့ပြောအောင်ပါဘောနော်အပြည်သူတွေနေနေကများတော့ပြန်ဒီပေါ်မှာစိတ်ဝင်စားမှုမရှိဘူးမနေ့ကကတ်တယ်ဒီနေ့ကတ်တယ်ဟိုပေါ့မဲစင်းတွေလာကြည့်တဲ့လူတော်မှမရှိဘူးတချို့ပါတီတွေကတော့မဲစင်းတွေကြည့်ဖို့အတွက်လာပြီးမှဒီစော်ဩရာတွေရှိတယ်ဟိုဒီကားနဲ့လိုက်ဩရာတွေရှိတယ်ဒါပေမဲ့ဒီလူတို့ရဲ့စိတ်ဝင်စားမှုဒီမဲပေါ့မဲပေးရမှာဟောစိတ်ဝင်စားမှုအရန်ကိုနည်းနေတယ်အဖြစ်ပြက်လေးတစ်ခုပြောရမယ်ဆိုရင်ဒီကျွန်တော်တကယ်ချင်းကပြန်ပြောပြရအောင်နော်အဲသူကလည်းဒင်းနောက်တယောက်ပါပဲပြောပြတာဘယ်လိုပြောလဲဆိုတော့ဘေးကအိမ်ကကောင်မလေးတယောက်ကိုတဲ့သူပြောလိုက်တယ်နော်အဲမဲစင်းနေကတ်နေပြီသွားကြည့်ဆိုတော့ကောင်မလေးကဘာပြန်ပြောလဲဆိုတော့ဒီကျွန်မတို့ဟိုဥစားမဲနိုင်မထားဘူးတဲ့မဲပေါင်မှာမဟုတ်ဘူးဆိုတာဟိုအဲ့ဒီမဲကိုပြောတာမဟုတ်ဘူးတဲ့ဟိုဟာဒီကောက်ပွဲအတွက်ပေါ့နော်မဲပေးဖို့မဲစင်းကတ်ထားတာရက်ကွက်ရုံးမှာကတ်ထားတာပါမပါသွားကြည့်ခိုင်းတာဆိုတော့ရွေးကောက်ပွဲဆိုတာဘာလဲဆိုပြီးမှပြန်မေးတဲ့အဖြစ်မျိုးရှိနေတယ်ဒီဥစားပေါ့တက်ဆိုင်ရာဒီကော်မရှင်တို့ဘာတို့ကလည်းဒီပေါ်မှာဒီပညာပေးမှုဘိုင်းနေဟိုစီရောလှုပ်ဆောင်မှုဘိုင်းနေပေါ့နော်အဲ့ဒါတောက်အားနေနေတာ
နောက်ထပ်တင်ပြခြင်းတဲ့သတင်းတစ်ခုကတော့မကြခင်မှာပြုလုပ်မဲ့ရွေးကောက်ပွဲမှာလုံခြုံရေးယူဖို့အတွက်လက်ရှိမြန်မာနိုင်ငံရဲတပ်ဖွဲ့အင်အားမလုံလောက်မှုကြောင့်ရွေးကောက်ပွဲတုံးလာတာအတွက်အထူးရဲတွေကိုခေါ်ဖို့မြန်မာနိုင်ငံရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့ ဒီတက်ဖွဲ့ဝင်တွေကိုလေ့ကျင့်သင်ကြားမှုနဲ့ပတ်သက်ပြီးတော့ပြည့်စုံမှုမရှိတာကြောင့်ဒီတက်ဖွဲ့ဝင်တွေဟာတကယ်ပဲရွေးကောက်ပွဲလုံခြုံရေးအတွက်အတွေ့အကြုံကြွယ်ဝမှုရှိပါမလားဆိုတာကိုတန်တရားဖြစ်နေကြပါတယ်ဒီအထူးရဲတပ်ဖွဲ့ဝင်တွေကိစ္စနဲ့ပတ်သက်ပြီးတော့တာမန်ပြည်သူတွေသာမကရွေးကောက်ပွဲသတင်းယူမဲ့သတင်းသမားတွေအတွက်ပါသတိထားစရာဖြစ်တယ်လို့မြန်မာ Journalist ကိုရဲရဲ့အတွင်းရေးမှူးနှစ်ဖြစ်သူဦးတန်းထေကအခုလို့ဆိုပါတယ
်ဘလို့လူမျိုးတွေကိုသူတို့ခေါ်မလဲဆိုတာပေါ့အဲ့ဒီပေါ်မူတည်ပြီးတော့ကျွန်တော်တို့သတင်းတောက်တွေရဲ့လုံခြုံရေးကိုထိခိုက်မှုရှိနိုင်သလားလို့စဉ်းစားစရာဖြစ်လာတယ်ကျွန်တော်ဆိုလိုတာကတော့ဆွမ်းအားရှင်တို့လူမျိုးအယံမီတက်အဖွဲ့ဝင်တွေလူမျိုးအထူးရဲတွေကိုပါလာမယ်ဆိုရင်တင်နိုင်လည်းမတက်ထားဘူးဆိုရင်ကျွန်တော်တို့ရွေးကောက်ပွဲသတင်းယူမဲ့သတင်းသမားတွေအတွက်အမတန်အန္တရာယ်ရှိနေတယ်လို့ကျွန်တော်ပြောနိုင်ပါတယ
်။နောက်ဆုံးတင်ပြခြင်းတဲ့အကြောင်းအရာကတော့အခုလူမှုကွန်ရက်မီဒီယာတွေပေါ်မှာပြည်အောင်စုကြက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့ဗဟုအတိုင်ပင်ခံဦးအောင်တောင်းကကျောင်းသူလေးတယောက်ကိုစုပေးပွဲတစ်ခုမှာရက်ခတ်ခိုင်းနေတဲ့သတင်းဟာလူပြောအများဆုံးဖြစ်နေပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့လူမှုမီဒီယာတွေပေါ်မှာလူတွေအများဆုံးတဦးနဲ့တဦးမျှဝေနေတဲ့သတင်းအကြောင်းအရာဖြစ်နေပါတယ်။တချို့ထွက်ပေါ်လာနေတဲ့သတင်းတွေအရလည်းအဲ့ဒီလိုကျောင်းသူလေးရက်ခတ်နေတဲ့ဓာတ်ပုံကိုဆိုရှယ်မီဒီယာပေါ်မှာတင်ခဲ့တဲ့ဒေါက်တာကျော်ဆွေးဆိုသူကိုလည်းတရားစွဲထားတယ်ဆိုပြီးတော့သတင်းတွေထွက်ပေါ်နေပေမဲ့အတည်ပြုလို့တော့မရသေးပါဘူးဒီတစ်ပတ်မှာတော့ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့သတင်းလွှတ်တော်အတွင်းအခြေခံဥပဒေပြင်ဆင်ရေးအတွက်ဆွေးနွေးနေကြတဲ့သတင်းနဲ့ရွေးကောက်ပွဲမဲဆန္ဒရှင်စီးရင်နေသတင်းတွေကိုအခုတစ်ပတ်မီဒီယာတွေပေါ်မှာဖော်ပြနေကြတယ်ဆိုတာကိုတင်ပြရင်းညီကုန်းချုပ်လိုက်ရပါတယ်
မအိမ်ခိုင်ဦးရေးသားထားတာကိုဦးစံမိုးဝေကကူညီတင်ဆက်တဲ့မြန်မာမီဒီယာမြင်ကွင်းကဏ္ဍကိုနားဆင်ခဲ့ရတာပါအခုတော့ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြည့်ရအောင်မြန်မာနိုင်ငံစစ်ထောက်လန်းရေးမှုချုပ်ဦးခင်ရွတ်ဟာသူ့ရဲ့အသက်ရုပ်လောက်ရက်တွေနဲ့ပတ်သက်ပြီးလိပ်ပြမတန့်ဖြစ်နေဟန်ရှိရဲလို့မီဒီယာသမားတွေကသုံးသပ်နေပါတယ်မီဒီယာတွေနောက်ကြောင်းပြန်မိုးဝေဖန်တယ်လို့ပြောကြားလိုက်တာနဲ့ဆက်ပြီးဝါရင်မီဒီယာသမားတွေကပြောကြားလိုက်တာပါဝါရင်သတင်းသမားကြီးလည်းဖြစ်စာရေးဆရာလည်းဖြစ်တဲ့ဦးကျော်ရင်မြင့်မြမသတင်းတမကတီထောင်သူဦးမောင်မြင့်တို့နဲ့ဦးကျော်စံသားကဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြည့်ရအောင
်ကျွန်တော်ဒီနေ့ဆရာတော်နှစ်ကိုဖိတ်ခေါ်ဆက်သွယ်ရတဲ့အကြောင်းကတော့မြန်မာနိုင်ငံမှာအစိုးရလက်ထက်ကအရေးကြီးဆုံးတာဝန်ထမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်တယောက်ကမီဒီယာသမားတွေကသူ့လက်ထက်မှာဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးမေးတော့မီဒီယာတွေကိုပြောချင်တယ်နောက်ကြောင်းပြန်ပြီးမေးပါနဲ့နောက်ကြောင်းပြန်ပြီးမဝေဖန်နဲ့ဆိုပြီးတော့တော့တွေးလိုက်ရပါတယ
်ဝေဖန်ရတဲ့တဲ့မလုံးနဲ့နောက်ကြောင်းပြန်တဲ့အဟံပြောလို့မလုပ်ပါနဲ့နောက်ကြောင်းပြန်တဲ့ဟာဒီတိုင်းပြည်တိုးတက်ရင်မဟုတ်ဘူးနော်နောက်ကြောင်းပြန်တာဒီတိုင်းပြည်တိုးတက်တာမဟုတ်ဘူးဝေဖန်နေတာဝေဖန်ရတဲ့တဲ့ရောရင်ကိုကိုအရင်ဝေဖန်ရမယ်ကိုကိုကိုဝေဖန်ပြီးတော့မှသူများကိုဝေဖန်ရ
အဲမီဒီယာဝေဖန်ရင်းလို့ဆိုလို့ရှိရင်အကြက်လက်ထက်တုန်းကဝေဖန်လို့မရခဲ့တဲ့အခါမှာခုလက်ထက်မှာနောက
်ဟာဒါကတော့သူစနစ်နဲ့စနစ်ချင်းမတူဘူးကွာ
အဲအဲ့ဒါကြောင့်မလို့ထောက်ပြပြောဆိုမှုတွေရှိတဲ့အပေါ်မှာအငယ်ကဟိုဝေဖန်နေလို့ဆိုလို့ရှိရင်လည်းအဲ့ပေါ်မှာလည်းဟိုဟာဖြစ်ပါရဲ့အငယ်ဟိုပြန်ပြီးတော့လည်း share
အေးမင်းတို့ဝေဖန်နေတာပဲလေကွာ
ဟိုအငယ်အနေနဲ့လေဟိုအခုချိန်မှာမီဒီယာပွန်လင်းလာမှု
ပေါ်မှာ
ဝေဖန်နေလို့မမြင်ဘူးကိုလည်းအဲ့ပေါ်မှာ
ဟာဟိုဝေဖန်နေတာပဲလေကွာဝေဖန်နေလို့မမြင်လို့မရဘူးလေ
ဟုတ်ထောက်ပြခဲ့တာ
အေးနော်
ပြောင်းမှုတွေပေါ်မှာ
အရင်ကအဲမမမမမအချိန်မှဒီ
လိုရှိတဲ့ပုံပါပေါ့။ဒါမျိုးလည်းနှိကုတ်မှုတွေအခုကြည့်လည်းရှိနေသေးတယ်အဲ့
။ဒီမဲ့အဲ့ဒါစနစ်ပေါ်မှာမူတည်တယ်ကွာ
။တကယ်တော့ဒီပုဂ္ဂိုလ်ဟာစူလက်ထက်မှာစူဘာတွေလုတ်ခဲ့ရဲဆိုတာနောက်တုံးပြန်ပြီးရေးထားတဲ့စာအုပ်ကလည်းသူ့လုတ်ဆောင်ချက်တွေကိုွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှ ံကိုစီစီလိုလိုရေးတာဖြစ်တယ်လို့ဆိုရဲကောင်းတာကြီးပဲမဖြစ်နိုင်ဘူးအဆိုးကောင်းဒန်တွဲနေပါလိမ့်မယ်လို့ပြောပေမဲ့ဆိုတာတော့တိထတာမတွေ့ရဘူးသူကအဲ့လိုသူရဲ့နောက်ကျောင်းကိုရေးထားပေမဲ့မီဒီယာကဒီဟာတွေကိုထောက်ပြီးမိတဲ့အခါကျတော့သူကဒေါသအမျက်ချောင်းချောင်းထပြီးတော့တုံ့ပြန်ခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ဆရာဦးကျော်မြင့်ရဲ့ဖြေကိုကျွန်တော်ပထမဆုံးကြားချင်တာမြန်မာနိုင်ငံထဲမှာရှိနေတဲ့သတင်းလောကကဘယ်လိုတုံ့ပြန်ပြီးပြောကြတယ်ခင်ဗျာဒီကိစ္စနဲ့ပတ်သက်အများရဲ့ခံစားချက်ကဘယ်လိုရှိကြပါသလဲမီဒီယာလောက
အများရဲ့ခံစားချက်ကသူကခုရဲ့အတိတ်ကိုသူကြောက်နေလို့ကာတယ်လို့မြင်ရပြောကြပါတယ်ဗျာအတိတ်ကအိမ်မက်ဆေ့ချ်ကိုဘိုဂျိုခင်ယုတ်ကိုတိုင်းလဲဒါသူမက်နေသေးပါပဲနိုင်ငံတကာစစ်ခုံရုံးကိုတင်ခံမယ်ဆိုပြီးတော့တော့မှသူကနမစင်းအတော့ခံထားရတယ်လို့ဆိုတော့လေသမိုင်းကိုသူတည်နေပါတယ်ဒါကြောင့်မလို့သူရဲ့အတိတ်ကိုသူမိကြီးတော်မှာတကားပိတ်နေတယ်လို့ကျွန်တော်တို့အဲ့ဒီလိုမြင်ပါတယ်ဗျဟိုကျွန်တော်တို့မိတ်ဆွေတွေကလည်းအဲ့ဒီလိုမြင်ပါတယ်
ဥမာမောင်မြင့်ခင်ဗျာဥမာမောင်မြင့်ကမြန်မာပြည်ပမှာနေပေမဲ့မြန်မာနိုင်ငံရဲ့ဖြစ်ရွေမီဒီယာလောကတွေကိုတခြင်းလုံးစောင့်ကြည့်နေပုဂ္ဂိုလ်ဖြစ်ပါတယ်မြန်မာနိုင်ငံသတင်းသမက်ကကိုတီဆောင်ခဲ့တဲ့ပုဂ္ဂိုလ်လည်းဖြစ်ပါတယ်ဘယ်လိုပြောလို့ပါလဲခင်ဗျာဥမာမြင့်
ဟုတ်ကဲ့ဒီခုနကဒီနောက်ကျောင်းပြန်နေခဲ့တာတွေကိုစာအုပ်ထုတ်ခဲ့တယ်သူကျောင်းဆွေးဆွေးဝ
်စားချေဖို့ထက်ဟာဒီသင်္ကန်းစာယူဖို့သဘောမျိုးဟာရှိတဲ့လေဆိုတော့အတွေ့အမျိုးရှိတဲ့လေဆိုတော့သူ့အနေနဲ့ဟာသတိမထားမိဘူးလို့ကျွန်တော်ထင်ပါတယ်ခင်ဗျာ
သူဒီလိုဒေါသတကြီးတုံ့ပြန်တာကျွန်တော်အရင်တစ်ခါလဲတွေ့ဘူးပါတယ်သတင်းတော့တယောက်ကပဲမိပါတယ်အမျိုးသမီးသတင်းတော့တယောက်ကအဲ့ဒီမြန်မာနိုင်ငံမှာဆီယောင်ပစ္စည်းတွေကိုပြုပြင်သွားတာနဲ့ပတ်သက်ပြီးတော့အဲ့ဒီ archaeological ဆီယောင်သူရဇာရှိတော်ကသူမိတာပညာရှင်ဆန်းဆန်းမိတာဖြစ်ပါတယ်ဒီပုဂ္ဂိုလ်ကပဲဒေါသတကြီးနဲ့အလားတူတုံ့ပြန်ခဲ့ပါတယ်ဆိုအခုလည်းပဲအဲ့လိုဒေါသမျိုးကိုတွေ့နေရတော့သူကိုယ်တိုင်ကရောသူလုခဲ့တာတွေကိုဖုံးကွယ်ယုံဆက်ဆက်လာတကယ်မှန်နေတယ်လို့များထင်ပြီးတော့ဒေါသနဲ့တုံ့ပြန်နေတာလားဆိုတာလည်းကျွန်တော်စဉ်းစားမိပါတယ်ရောက်ကြွင်မြင်ပဲလို့သဘောပါလဲ
သူကိုလုခဲ့တာကိုမှန်နေတယ်လို့ရှိရင်သူ့မှာစိတ်ခံစားမှုရှိကြမလို့ဘူးလေသူချစ်ချင်းနဲ့နဲ့အာကျွန်တော်တို့ကဒီခုမှဆိုလို့ပကံဖျားရည်ကျင်လာဆိုလို့ချင်းလဲအတကယ်ကိုကြည့်စရာလေးလုခဲ့တာပါဆိုပြီးတော့သူပြောပြလို့ရတယ်ဒေါသတကြီးနဲ့တုံ့ပြန်နေစရာကိုကဟိုအမှားတော့ကန်တာပဲလေအဲ့တော့သူကိုယ်ရင်ပြပါတယ်။အဲ့ဒါသူလုခဲ့တာတွေရတာမမှန်ဘူး။မှားတယ်ဆိုတာပြီလို့အဲ့ဒီလိုကန်လာလို့ကျွန်တော်မြင်ပါတယ်ဗျ။အ
ဲ့ကျွန်တော်ဒီနေရာမှာဆက်ဆက် BBC World Service ကို Ukraine နိုင်ငံသမ္မတဟောင်း Viktor Yanukovych ကပထမဆုံးအကြိမ်နိုင်ငံခြားမီဒီယာနဲ့ interview ပေးတာတွေ့ရပါတယ်။ TV မှာတွေ့လိုက်ပါတယ်။ဒါပေမဲ့သူဟာသူ့ရဲ့မှားယွင်းခဲ့တာတို့တိုင်းပြည်ရဲ့အခြေအနေဟာသူ့ကိုအပြစ်တင်နေကြတယ်။အဲ့ဒီထက်မှသူစိတ်ဒေသတာဝန်ရှိတဲ့လူတယောက်ဆိုတော့သူဝန်ခံတယ်ဒါမဲ့သူရဲ့ချမ်းသာကြွယ်မှုတွေမိတော့လေဒေါသတကြီးမတုံ့ပြန်ပါဘူးသူတို့ဟာအေးအေးဆေးဆေးပဲပြောတယ်ဆိုတော့ကျွန်တော်တို့စီကဒီပုဂ္ဂိုလ်လောက်တာဝန်ကြီးကြီးကိုထမ်းဆောင်ရတဲ့ပုဂ္ဂိုလ်အခုဘာသာတရားကိုလည်းလိလလိုက်စားနေလို့ဘဝရဲ့ကြံတဲ့အချိန်တောင်ဒါရင်နဲ့ပဲကုလွန်စီတော့မယ်လို့ပြောနေတဲ့ပုဂ္ဂိုလ်ကဘာဖြစ်လို့ဒေါသတကြီးလောက်တော့တုံ့ပြန်ရသလဲအဲ့ဒါကြောင့်ကျွန်တော်ဒီမေးခွန်းမေးတာဖြစ်ပါတယ်သူဟာမှန်တယ်ထင်တယ်လို့သူလုခရဲတကယ်အမှန်တရားကိုစော်ရတယ်လို့များထင်နေသလားတယောက်မှမမြင်သဘောထားလေးသိရစေခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာတချို့ကိစ္စတွေမှာတော့သူ့ကိုယ်သူမှန်တယ်လို့ထင်ပြီးတော့ကာကွယ်တာမျိုးရှိကောင်းရှိနိုင်ပါတယ်ဒါပေမဲ့လို့ DVB ကမှလေးလေးမှလုပ်သွားတဲ့အင်တာဗျူးမှာတော့ကျွန်တော်မြင်တာကတော့သူဟာသူ့လုပ်ရတဲ့အတွက်ကိုသူတာဝန်မယူဘဲနဲ့စနစ်ကိုပုံချခဲ့တာကိုကျွန်တော်တို့တွေ့ရပါတယ်ဟုတ်လားဒီစစ်အစိုးရခေတ်ကစစ်အစိုးရရဲ့စနစ်မဟုတ်လို့သူလုပ်ခဲ့ရပါတယ်ဆိုတဲ့သဘောနဲ့ဟုတ်လားသူမှတာဝန်မရှိဘူးစနစ်မှာတာဝန်ရှိပါတယ်ဆိုတဲ့ဘောနဲ့ပုံချသွားတာကိုကျွန်တော်တို့တွေ့ရပါတယ်။ဒါကိုကြည့်ချင်းအဖြစ်သူဟာဟာတချို့ကိစ္စတွေမှာသူ့ကိုယ်သူဝန်ခံရဲတဲ့ကိစ္စမျိုးရှိကောင်းရှိနိုင်ပေမဲ့လို့တချို့ကိစ္စတွေမှာတော့ဒီပခုံးဆောင်တဲ့သဘောမျိုးဟာဒီလောက်ခဲ့တာကိုလည်းကျွန်တော်တို့အခုဆိုတင်းတင်းချာချာမြင်လိုက်ရပါပြီ
။အဲ့ဒါကျွန်တော်လည်းတွေးမိပါတယ်သူရေးတဲ့စာအုပ်ထဲမှာလည်းပဲကောင်းတဲ့အလုပ်ကိုဆိုရင်သူဘယ်လိုလုပ်ခဲ့တယ်ဆိုတဲ့ပုံစံမျိုးရေးတဲ့သဘောတွေ့ပြီးတော့အမှားယွင်းတစုံတရာဆိုလို့ရှိရင်ဒါစူပေါင်းကောင်းဆောင်မှုဖြစ်တယ်အထက်ကမင်းကိုလိုက်နာပြီးလောက်ရတာဖြစ်တယ်စသဖြင့်သိရပါတယ်ဆရာ့ကြော်မြင်ဘာပြောချင်ပါလဲခင်ဗျာ
သူတစ်ဖြစ်သူ့စာအုပ်ထဲမှာလည်းသူဖော်ပြထားပါတယ်သူစစ်အာဏာဒုတိယကြိမ်ပေးအောင်သူဘယ်လိုပြုတ်ချခဲ့တယ်ကြိုးခိုင်ခဲ့တယ်ဆိုတာသူ့စာအုပ်ထဲမှာလည်းသူဒီဗိုင်းရပ်စ်ဖော်ပြထားပါတယ်အဲ့ဒီတော့ဒီစစ်အာဏာသိမ်းမှုကြီးဖြစ်လာအောင်ဖန်တီးတာကသူပဲလေဟိုစနစ်မဟုတ်ဘူးအဲ့ဒီတော့ကျွန်တော်ထင်ပါတယ်ဒီလိုအလုပ်သူတောင်းဝန်သူ့အမားတွေသူပြီးပုံရပါတယ်ခင်ဗျာ
။နောက်သူစားအုပ်ဆိုလို့သူကဘယ်လိုတည်ဆောက်ရေးလုပ်ငန်းတွေကိုလုပ်ခဲ့တာပဲတရားမှာသွားခဲ့တဲ့ဒီဓာတ်ပုံတွေနဲ့ပဲရှုံးရှုံးအောင်ပြတာပါတကယ်သိကျင်တာကရွေးကောက်ပွဲရလောက်ကိုဘာကြောင့်သူတို့မလိုက်နာခဲ့တာလဲဘာကြောင့်အာဏာမလွှဲခဲ့တာလဲ88မှာတိတ်ကွတာဆနပြပွဲတွေကိုနှိတ်ကွတာ heavy handed ပေါ်လေအရာလိုအပ်တဲ့အထက်အင်အားသုံးပြီးတော့နိုင်ငံတကာမှာလည်းဖြစ်နေတာပဲလောက်တောင်သူတို့ဟာဘာကြောင့်ပြစ်တတ်ခဲ့ရသလဲဆိုတာနဲ့ပတ်သက်ပြီးတော့ဘာမှရှင်းရှင်းလင်းလင်းပြောတာလည်းမတွေ့ဘူးမှားတယ်လို့ယူဆဟန်လည်းတစ်ခုမှမတွေ့ပါဘူးဆောက်မောင်မြင်ပါပြောစရာတွေ့ပါလားအဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရေးတဲ့ချက်လက်တွေကို
ဟုတ်ကဲ့ဒီသူ့စာအုပ်ထဲမှာတော့သွားသွားဆရာဦးကျော်စံတော်ပြောသလိုပေါ့နော်သူ့ကိစ္စကိုသာသူရှင်းရှင်းဝေအောင်ပြောသွားတာကိုကျွန်တော်တို့တွေ့ရပါတယ်နောက်ပြီးတော့ဒီအကြီးဆုံးအကြောင်းအရာတွေဖြစ်တဲ့ဒီ88အဲ့ဒါဒီတပိတ်တုံးကအဲ့ဒါတံပြန်တပိတ်ဆိုတဲ့ကိစ္စမှာသူဥဆောင်ပြီးတော့နေနေခဲ့တယ်ဆိုတဲ့ကိစ္စမျိုးတွေဒါနဲ့ပတ်သက်ပြီးတော့လေအရေးအဝတ်တောင်သူပြောခဲ့တာကိုမတွေ့ရပါဘူး။နောက်ပြီးတော့သူဟာ ဒီနဝတအစိုးရအဖွဲ့မှာရောနာဖအစိုးရအဖွဲ့မှာရောအဲ့ဒါတွင်ရင်မှုတစ်စရတာဝန်ကိုယူပြီးတော့တကယ်တမ်းပြောမယ်ဆိုလို့ရှိရင်တစ်ဖွဲ့လုံးကိုထိန်းချုပ်နိုင်တဲ့တာဝန်ကိုယူထားခဲ့တယ်။ထောင်လိုက်မှုချုပ်အနေနဲ့လည်းအဲ့ဒါသူဟာလူတွေကိုဖမ်းဆီးနှိပ်စက်တာတွေအဲ့ဒါညှဉ်းပန်းတာတွေနောက်ဆုံးဒီတပ်ဖြတ်တဲ့ကိစ္စမျိုးတွေအကြည့်ကိုကျူးလွန်ခဲ့တယ်။ဒါတွေနဲ့ပတ်သက်ပြီးတော့လည်းသူ့စင်ကြီးတွေကိုတစုံတရာတော့မှကျွန်တော်တို့မတွေ့ရပါဘူး။လူများကမျှော်လင့်ခဲ့ကြတာကတော့သူ့စာအုပ်ထွက်လာရင်သူဟာအနည်းဆုံးတော့အဲ့ဒါသူကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်ကိုအဲ့ဒါတောင်းပန်စကားဆိုမယ်လို့လူတွေကမျှော်လင့်ခဲ့ပေမဲ့ဒါတွေကိုအဲ့ဒါမတွေ့ရတဲ့အပြင်သူကပြန်သူကတခံပြန်ပြီးတော့သူများကိုဆွဆွဲတဲ့ကိစ္စမျိုးတွေအဲ့ဒီစာအုပ်ထဲမှာကျွန်တော်တို့တွေ့ရပါတယ်။ထင်တာကတော့သူသာတကယ်လို့တစ်ခုခုထုတ်ပြောလိုက်မယ်ဆိုလို့ရှိရင်ဝန်ခံတဲ့သဘောတက်ရောက်မယ်။ဝန်ခံတဲ့သဘောတက်ရောက်မယ်ဆိုလို့ရှိရင်တစ်ချိန်ချင်းမှာဒီအနာဂတ်မြန်မာနိုင်ငံမှာပဲဖြစ်ဖြစ်ဒီဆိုတော့ပြောတဲ့နိုင်ငံတကာခုံရုံးမှာပဲဖြစ်ဖြစ်အဲ့ဒါသူ့ကိုအမှုစစ်တဲ့အခါမှာသူကိုယ်တိုင်ဝန်ခံခဲ့တယ်ဆိုတဲ့အချက်တွေဟာသူ့ကိုပြန်ပြီးတော့ချီနှောင်နိုင်တယ်တုံ့နှောင်နိုင်တယ်ဆိုတဲ့သဘောမျိုးသဘောထားတာလည်းဖြစ်နိုင်ပါတယ်ခင်ဗျ။
အဲ့ဒါနဲ့ပတ်သက်ပြီးဆရာဦးကျော်ရင်မြင့်ဆရာတည်နှမလည်းဖြစ်တယ်ဆိုင်ဆရာလည်းဖြစ်တယ်ဆိုတော့ဆရာတို့စာပေအဆိုင်မန်ကပုဂ္ဂိုလ်တွေကရောဘယ်လိုသဘောထားကြပါလဲခင်ဗျာ
အဲဆမာဇူကျွန်တော်တို့ချင်းပြောပြတာကတော့ဝယ်ဖတ်ရတာ8000မတန်ဘူးဆိုတာပြောပြတယ်ပေါ့ခင်ဗျာဘာလို့လဲတော့ခုနဆရာကမမီးပြောသွားတယ်လို့ပါပဲဟိုကျွန်တော်တို့ညွှန်လင်းထားတာမပါသလောက်ပဲတခုတော့ရှိပါတယ်ကျွန်တော်ဆရာကမမီးကိုချက်ချင်းပြီးပြောတာမဟုတ်ပါဘူးအဲအဲ့ဒီစာအုပ်ထဲမှာသူ့လောက်ပဲလူတွေအလုံးကြောင့်လုတ်ခဲ့တာနဲ့ပတ်သက်ပြီးတော့ sorry ဆိုတာလောက်ကလေးတော့အရေးအယံလောက်ဒီရေးသွားပါတယ်။အဲအဲ့ဒီ sorry ဆိုပြောလို့လောက်နေပြန်သူကပြီးသွားပြီလို့တောင်းဝန်ကျေးပြီလို့ခင်လာတော့မတည်ဘူး။အဲ့ဒါလေးတစ်ချက်တော့တွေးမိပါတယ်ဗျ။ဟိုလူကြီးပြောလို့ရှင်တော့ညှို့လင့်ထားတာနဲ့သူ့စာအုပ်ကတခြားစီပါပဲ။သူ့နာမည်ရောင်းစားတာလို့ပဲလူတွေကပြောကြပါတယ်။သူ့စာအုပ်ကြီးနဲ့ပတ်သက်ပြီးတော့မင်းလည်းလောက်ကျွန်တော်ပြန်ပြောလို့ရှင်သူ့စာအုပ်ကြီးကိုသူရေးတယ်လို့မထင်ရပါဘူး။တယောက်ယောက်ကရေးပေးရတယ်လို့ဟုတ်ကြတယ်ပေါ့ဒီလူရေးပြတယ်လို့လည်းကျွန်တော်တို့လောကမှာတော့ပြောတဲ့သူတွေရှိတာပေါ့ထားပါတော့ဒါအရင်ကြည့်ပါဦးအဲဒီစာအုပ်ရေးပြတဲ့သူကသူ့အကြိုက်တွေပဲရေးပြရတယ်သူမကြားရင်ဝန်မခံရင်ပြောရတာတွေကိုခြံထားရတယ်လို့လည်းထင်ပါတယ်လူရင်းပြန်ပြောလို့ရှိရင်တော့ချောင်းမမမြင်နေကျွန်တော်သဘောတူပါတယ်သူတရေဘောကြောင့်လည်းဒီစာအုပ်ကြီးလည်းပေါ်လွင်တယ်အခုသူပြောနေတာတွေလည်းပေါ်လွင်တယ်လို့မြင်ပါတယ်
ဒါပေမဲ့အခုနိုင်ငံတကာမှာတောင်အာဖရိက trend လို့ပေါ့ truth and reconciliation အပန်တရားဖော်ထုတ်ပြီးတော့ပြန်လည်သစ်မြတ်ရေးလုပ်နေကြတာပဲဒီမြန်မာနိုင်ငံမှာအင်အားကြီးရဲ့အတိုက်ခံပိုင်းကလည်းလူစကားမျိုးပဲပြောနေကြတာပဲဆရာဦးကျော်မြင
့်အဲဟုတ်ပါတယ်ခင်ဗျာဟိုတော့သတိကြီးပဲဆိုတော့ဒါကဒီကအတိတ်ကိုသူတင်မုန်းချင်တယ်ပြန်ပြီးတော့မပွားဘူးဆိုတော့သူအကြင်ကြီးပြောနေတာဒါပေမဲ့ကိုကိုသိနေနိုင်မယိုင်းဆိုသလိုပဲတချို့ဘုရုပ်ကြီးတွေကအဲ့ဒါကိုမယုံရဲဘူးထင်တယ်သူတို့သိနေပဲနိုင်နေသလားမသိဘူးအမှန်တကယ်ကတော့အဲ့ဒီနောက်ကဟာတွေကိုပြန်ပြီးတော့မှစင်မုန်းချီပြီးတော့မှရှေ့ကိုချက်သွားတဲ့စိတ်ဓာတ်တွေကိုဘုရုပ်ကြီးတွေရောတက်ခံတွေရောထားနိုင်ရင်တော့တိုင်းပြည်ကရွေ့မယ်လို့မြင်ပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးပြောလိုတာကတော့အဲ့ဒီမိတဲ့အမျိုးသမီးသတင်းထောက်နှုတ်ကိုကျွန်တော်ချီးကျူးလိုပါတယ်သူတို့ဟာတစ်ဖက်ကဒေါသတကြီးဘလောက်တုံ့ပြန်နေပေမဲ့သူတို့ဟာသူတို့မိကျင်တဲ့မိခွန်းကိုတက်တက်မမဆက်ပြီးမိသွားနိုင်တယ်ဆရာဥမမောင်မြင်းသဘောထားဘယ်လိုမြင်ပါလဲအဲ့ဒီမျိုးသူည
ဟုတ်ပါတယ်ခင်ဗျာကျွန်တော်လည်းအင်မတန်ဟောပြီးတော့အင်မတန်လေးစားမိပါတယ်ခင်ဗျာဘာကြောင့်လဲဆိုတော့ကျွန်တော်တို့မြန်မာနိုင်ငံမှာသတင်းလောကကိုဖိနှိပ်ထားတာနှစ်ပေါင်းအသက်လောက်ကြာခဲ့သည့်တိုင်အောင်အခုလိုမျိုးဟာတတ်သိရှိတဲ့သတင်းသမားတွေအဲ့ကုအလုပ်ကိုစီအေးနဲ့လုပ်နိုင်တဲ့တရားသမားတွေရှိတယ်ဆိုတော့ကျွန်တော်တို့မီဒီယာလောကအတွက်တော့အားရစရာလို့ပဲကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ရောက်ကြရင်မြတ်ချက်လေးပြောပါဦးခင်ဗျာ
ကျွန်တော်လည်းအတူတူပါပဲအထူးသဖြင့်ကျွန်တော်တို့မြန်မာသတင်းလောကမှာလူငယ်တရားသမားတွေအခုအများကြီးနေရာတွေယူလာတယ်လူတွေလှုပ်လာတယ်အဲ့ဒီအချိန်မှမှတကအမျိုးသမီးလေးပို့ပြီးတော့ဖြူချွန်တယ်ပို့ပြီးတော့ကြိုးစားတယ်ပို့ပြီးတော်ကြတယ်ပြီးတော့ပို့ပြီးတော့လည်းသတိမွေးပြီးလုပ်နေပြပါတယ်အဲ့တော့ကျွန်တော်လူငယ်တွေအားလုံးအမျိုးသမီးရောမျိုးသားရောကိုလည်းအတိအမှတ်ကြည့်တယ်ချီးကျူးတယ်လေးစားတယ်သူတို့ပြင်အမျိုးသမီးလူငယ်တွေလည်းပြောပြီးပို့ပြီးလေးစားချီးကျူးတယ်ဆိုတာလေးပြောချင်ပါတယ
်ဦးကျော်စန္ဒာတင်ဆက်တဲ့မြမအရေးတုံတက်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင် VOA ကနေသတင်းတွေကိုစက်တိုက်ထုတ်လွှင့်နေပါတယ်ရှင်
Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံချင်းလုံခြုံရေးမွေးလူတွေအတွက်ဒီနိုင်ငံခြားသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကမဆိတ်မှုလေ။ဈေးကလည်းလုံငယ်အင်ကြီးတော့
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolutionary
yeah na sai la le ne pou lo khak khae da ba ka ja le ma ni ni ya da ba ka ja le ma ku win de sha ni ya da ni ba pa saung ma ya yaung sha da ma na bai ho zee bo yaung sha da
myama ne naing ga na ga mwe ye ji ye zee kwe a lou kai ne a khwin lan ba win si bwa ye san ya a che ni phit pyet twi ko a pat sin ta nin la ni nya ba ma si bwa ye kana ga ni thau lwin pe ni ba de di season ko voa ye internet sa myet na burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
အခုတခါတော့သောရရှင်တွေမြမသခင်ကိုအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့လူငယ်တွေရဲ့စိတ်ကူးနဲ့ခံစားချက်တွေကိုဂီတနဲ့ဖော်ထုတ်နိုင်ကြဖို့အတွက် Turning Table လို့ခေါ်တဲ့ဂီတနဲ့ရုပ်ရှင်ဆိုင်ရာအဖွဲ့တစ်ခုကပြင်သစ်ရင်ကျေးမှုဌာနနဲ့ပူးပေါင်းပြီးရန်ကုန်မြို့မှာလူငယ်ဂီတပွဲတော်တစ်ခုကိုဇွန်23နဲ့24မှာကျင်းပခဲ့ပါတယ်မြန်မာနိုင်ငံမှာအကြီးဆုံးလူငယ်များရဲ့အတန်ဂီတပွဲတော်မှာလူငယ်တွေဘလို့ရင်ဖွင့်သွားသလဲဆိုတာကိုမြမတခွင်အစီအစဉ်ကနေကိုထပ်အောင်နဲ့အတူခန်းစားကြည့်ရအောင်
ဂီတနုပညာကိုစိတ်ဝင်စားကြတဲ့မြန်မာနိုင်ငံကလူငယ်တွေအတွက်လက်တွေ့အကောင်အထည်ဖော်ဖို့နဲ့အနာဂတ်အိမ်မက်တွေကိုဂီတနဲ့အတူလွတ်လွတ်လပ်လပ်ဟစ်ကျွေးနိုင်ဖို့ရည်ရွယ်ပြီးထန်းနီတေဘအဖွဲ့ကဦးဆောင်ကလူငယ်များရဲ့အတန်တေဂီတပွဲတော်ကိုရန်ကုန်မြို့မှာကျင်းပပြုလုပ်ခဲ့ပါတယ်။ Rock တေဂီတ Rock နဲ့ Punk စားတဲ့မတူညီတဲ့ဂီတအမျိုးအစားတွေကိုမျက်နှာသစ်လူငယ် DY 30ကျော်လောက်ကဖျော်ဖြေခဲ့ကြတာလည်းဖြစ်ပါတယ်။ဒါဟာမြန်မာနိုင်ငံရဲ့အကြီးဆုံးလူငယ်ဂီတပွဲတော်လည်းဖြစ်ပါတယ်။
Well, we're here today for the Voice of the Youth Festival. It's the biggest festival in Myanmar with almost 30 bands. ဒီနေ့ကျင်းပတဲ့တေဂီတာပွဲဟာဆိုရင်မြန်မာနိုင်ငံမှာအကြီးဆုံးလူငယ်ဂီတပွဲတော်လည်းဖြစ်ပါတယ်။နိုင်ငံတကာအနှံ့ပြားမှာရှိတဲ့တေဂီတာအဖွဲ့30ကျော်ဒီပွဲမှာဖျော်ဖြေမှာပါ။နောက်တော့ကျွန်တော်တို့တန်နီတီဘေအဖွဲ့ကရှစ်လကြာမြန်မာနိုင်ငံအနှံ့ပြားတိုင်းရင်းသားဒေသတွေစီကိုပါသွားရောက်ပြီးလူငယ်တွေနဲ့အတူဂီတာတွေဖန်တီးခဲ့တဲ့အစီအစဉ်ပြီးဆုံးသွားပြီးဖြစ်တဲ့နောက်ဆုံးနေ့လည်းဖြစ်ပါတယ်။လူငယ်တွေအနေနဲ့သူတို့ရဲ့အိမ်မက်တွေစိတ်ကူးတွေကိုတေဂီတာမှာဖော်ထုတ်ပြီးတော့ဘဝတစ်လျှောက်လုံးဖြတ်သန်းကြဖို့ရည်ရွယ်တာပါဒီမှာရှိတဲ့လူငယ်တွေကသူတို့ရဲ့ခံစားချက်တွေကိုတေဂီတာအဖြစ်ဖန်တီးပြီးပူပေါင်းပါဝင်လာနိုင်ဖို့လည်းဖြစ်ပါတယ
်မြန်မာနိုင်ငံကလူငယ်တွေနဲ့အတူဂီတာနုပညာတွေရင်ကျေးမှုတွေဖလှယ်နိုင်မှုအတွက်ဒိမတ်နဲ့ပြည်သက်နိုင်ငံတို့က DY အဖွဲ့နှစ်ဖွဲ့လည်းလာရောက်ဖြည့်ပေးကြတယ်လို့ထန်းနီတေဘွဲ့အဖွဲ့ကဒါရိုက်တာဖြစ်သူကဆိုပါတယ်
Today Music Festival with featuring
ညီမတီဝိုင်းအဖွဲ့30ကျော်နဲ့အတူဖြော်ပြဖို့အတွက်နိုင်ငံတကာတီဝိုင်းအဖွဲ့ကိုလည်းဖိတ်ခေါ်ထားပါတယ်ဒိမတ်ကနာမည်ကျော် Rock Team ဖြစ်တဲ့ဒူနီအဖွဲ့နဲ့ပြင်သစ်တီဝိုင်းဖြစ်တဲ့ My Name is Nobody အဖွဲ့နှစ်ဖွဲ့ကညီမလူငယ်တွေနဲ့အတူဖြော်ပြခဲ့ကြပါတယ
်ရန်ကုန်မန္တလေးကချင်ကယားရှမ်းပြည်နယ်နဲ့ပသိမ်မြို့တို့ကဝတ္တနာရှင်လူငယ်20လောက်ကိုလည်းထန်းနီတေဘအဖွဲ့ကသင်တန်းပေးပြီးဒီပွဲမှာတချင်းနေဖန်တီးစေခဲ့ပါတယ်ကိုပတ်ဝန်းကျင်မှာရှိတဲ့အစင်မပြေမှုတွေနဲ့ကိုလိုချင်တဲ့အရာတွေကိုဂီတနဲ့အတူဖန်တီးပြီးလူငယ်တွေရဲ့အတန်လွတ်လွတ်လပ်လပ်ပေါ်ထွက်တင်တယ်လို့တင်နန်းသားတွေကဆိုပါတယ်
။ဂီတနဲ့လည်းသက်ဆိုင်တယ်လို့ပေါ့နော်။ကျွန်တော်ရင်းရဆန်းတာဆိုတော့လူငယ်တွေတပါတော့ကျွန်တော်မိသားစုတွေမှာပဲဖြစ်ဖြစ်အဆင်မပြေရလေးပါလေရင်ဖွင့်နေတော့ပါလို့ရှင်။တချင်းလေးနဲ့ရင်ဖွင့်လိုက်တော့ကျနည်းနည်းချိုးသူသာသာနဲ့ရောက်တာပေါ့နော်။အဲ့လိုမျိုးကျွန်တော်အဲ့လိုမျိုးခံယူလိုက်တယ်
။ကျွန်တော်ကတော့ပေါ့နော်ကျွန်တော်လူမှုပေါင်းခြင်းအတိုင်းအဝရှိမှတိုင်းအောင်ရှိတဲ့အဆင်မပြေမှုတွေကိုအမြင်မတော်တာနောက်ပြီးကိုဖိနှိပ်တာတွေလူခွင့်ချိုးဖောက်တာတွေတော့တစ်ဖက်တစ်လမ်းနေကိုကိုတိုင်ပြောလိုက်ရင်တမျိုးဖြစ်သွားအဲ့နေကိုတချင်းစာရာအဖြစ်ပြောင်းလဲပေါ့တချင်းကိုအသုံးပြုတော့ကျွန်တော်လူမှုပေါင်းခြင်းကိုဘလို့အကျိုးပြုနေလူကိုပေါင်းခြင်းကဘာဖြစ်နေလဲဆိုတာတချင်းကိုအသုံးပြုတော့တော့ပေါ်ထုတ်ကြမှာပေါ့နော်အဲ့လိုပုံစံမျိုးနဲ့ပါဟုတ
်တနီယာထဲမှာလူငယ်တွေစစ်စစ်ယုံယုံနဲ့မတူညီတဲ့ခံစားချက်တွေကိုဂီတနဲ့အတူပုံဖော်ကဟစ်ကျွေးခဲ့တဲ့ဒီပွဲကိုလူငယ်အများပြားလာရောက်အားပေးခဲ့ကြပါတယ်လူငယ်တွေကိုဦးစားပေးထားတဲ့ဒီလိုပွဲတွေမြန်မာနိုင်ငံမှာများများဆက်ဆဆရှိဖို့လိုတယ်လို့လည်းလာရောက်အားပေးကြတဲ့ပြည်သက်တွေကတိုက်တွန်းကြပါတယ်
။အကောင်းဆုံးပဲပေါ့အများလို့ပေးနိုင်တော့မဟုတ်လို့ဆိုလူငယ်တွေကလာရှာတိုင်းကိုဘယ်မှာဖြုံးရမှာမသိဘူး။ဟိုအားလုံးအမြင်ပွင့်နားပွင့်ဖို့ဆိုလို့ရှိရင်ဒီလိုလူငယ်အခုဒီပွဲရဲ့နာမည်ဆိုလို့ရှိရင်လူငယ်တွေရဲ့အတန်လူလူရဲ့အတန်ဒီလိုပေးထားရဆိုတော့ဒါလိုပွဲမျိုးများများလို့ပေးတာတော့အားလုံးနားပွင့်မျက်စိပွင့်တယ်ကျွန်တော်တော့အဲ့လိုပဲမြင်ပါတယ်
creation mind ပုံမတိုးတက်လာလို့ဒီလိုနေရာမျိုးတွေမှာသူတို့ကိုယ်ပိုင်လှုပ်ထားတဲ့ music တခုဒီလိုပွဲတွေမြန်မာသူတို့ချပြတော့ရတယ်သူ online မှာတင်တာပါညာဆိုတော့တိတ်ပြီးတော့ထိရောက်မှုမရှိဒီလိုမျက်နှာသစ်ဒီလိုပရိသတ်နဲ့ဟိုမျက်နှာထိုက်တိုက်ပြီးတော့ထိတွေ့ရတာပို့ပြီးတော့သူတို့ရဲ့စိတ်ဓာတ်ကိုပို့ပြီးတော့တိုးတက်စေတာပေါ့အဲ့လိုမျိုးတော့ထင်ပါတယ
်လက်ရှိဂီတလောကမှာနာမည်ကြီးနေတဲ့အဖွဲ့တွေမပါပဲမျက်နှာသစ်လူငယ်တွေဖြစ်ပြတဲ့အပေါ်မှာလူငယ်အစိုးရတယောက်ဖြစ်သူကိုလန်ဘာရဲ့အမြင်က
ဒီနိုင်ငံမှာဗျာအဲ့လိုမျိုး
အဲ့လိုအယူဆွဲအယူဆရလို့ပြောင်းပြီးခုလိုအပ်တယ်မြန်မာလူမျိုးတွေအရင်ဆွဲလန်းကြည့်ရောဗျာကျွန်တော်တို့အဲ့လိုမျိုးနှွေးပညာမှာလည်းရှိတယ်ဗျာအဲ့တော့ကျွန်တော်တို့အဲ့လိုမတိုးနိုင်ဘူးကိုယ်လိုပဲအဲ့လိုလူငယ်အများကြီးပဲလူပညာကိုဖန်တီးနိုင်တယ်သူတို့လည်းအဲ့လိုမျိုးတက်လာခွင့်မရဘူးဗျာအဲ့တော့ကျွန်တော်တို့စိတ်မကောင်းကျွန်တော်လည်းဘာမှမလုပ်ပေးနိုင်ဘူးဒါပေမဲ့ဒီလိုမျိုးလုပ်ပေးတဲ့လူတွေရှိတဲ့အချိန်မှာတော့ကျွန်တော်ကသူတို့နဲ့အချိန်ဆက်ရအောင်လုပ်ပေးမှာပါဘာဖြစ်လို့ကျွန်တော်ကသူတို့ရဲ့အမှုပညာကိုလေးစားရလေကျွန်တော်ကအပြန်အလှန်လေးစားမှုရှိရမှာပဲတရားနဲ့တရား
လက်တွေ့ဘဝမှာကြုံတွေ့နေရတဲ့အခက်အခဲတွေနဲ့စိတ်ခံစားချက်တွေကိုဂီတနဲ့အတူပုံဖော်ခွင့်ရတဲ့အတွက်ဂျင်းနဲ့အားရမိတယ်လို့ကိုဆိုင်လင်းလင်းဦးကရင်ဖွင့်ပါတယ
်ဒီလိုမျိုးပွဲလုပ်ပေးရတဲ့အချင်းအဖြစ်ပေါ့နော်လူငယ်တွေထက်မှဘာတွေခံစားနေရလဲလူငယ်တွေဘာဖြစ်ချင်နေကြလဲသူတို့ထက်တန်တဲ့စိတ်တွေကဘယ်လိုရှိနေကြလဲဆိုတာတစ်ဖက်တစ်လမ်းနေလူအများပေါ့နော်ကျောင်းနိုင်ငံမှာရှိတဲ့လူတွေတိကုံကြမယ်လူငယ်တွေကဘာဖြစ်ချင်နေပြီးသူတို့တွေအောင်မြင်ချင်တယ်ပြီးတော့သူတို့မှစူးစမ်းချင်ကြတယ်ပြီးသူတို့ကဘယ်ပေါ့နော်လူခွင့်ရတန်းနိုင်တယ်များပတ်ပိုးပူးချင်းချင်းကြပါတော့စမ်းသစ်ချင်းကြတဲ့လူငယ်ဆိုတော့ဒီလိုမျိုးဂီတပွဲတော်မှာလူငယ်တွေအခက်ခဲသူတို့ပေါ်ပြလိုက်မယ်ပြီးတော့သူတို့ရမျိုးလင်းချင်းသူတို့ပေါ်ပြလိုက်မယ်ပေါ့နော်အချိန်မှာအခုချိန်မှာကျွန်တော်တို့စုကကျွန်တော်စီရင်တဲ့မှာရှိတဲ့မျိုးလင်းချင်းခံစားချက်တွေကိုအများသိအောင်ကျွန်တော်ဒီပွဲမှာကျွန်တော်ပေါ်ထုတ်အောင်တော့အဓိကတော့ဒီပွဲတော်ဒါကောင်းပါတယ်ကျွန်တော်ဒီထဲမှာရှိရအောင်ကျွန်တော်ပေါ်ပြခွင့်ရမယ်တောင
်းမြန်မာနိုင်ငံမှာရှိတဲ့လူငယ်အများစုဟာအိမ်မက်တွေနဲ့သူတို့ဖြစ်ချင်တာတွေကိုစီရှိပေမဲ့လည်းအခြေအနေမျိုးမျိုးကြောင့်အလုံးစုံမတည်ဆောက်နိုင်ပါဘူးလူငယ်တွေအနေနဲ့ကိုဖြစ်ချင်တဲ့ရည်မှန်းချက်တွေကိုလက်တွေ့အကောင့်ထဲပေါ်လှုပ်ဆောင်တင်တယ်လို့မာတင်ဖာနန်ဒိုကအကြံပြုပါတယ
် they want an opportunity
သူတို့အားလုံးကသူတို့ကိုမြေတောင်မြောက်ပေးမယ်အခွင့်အရေးတွေလိုချင်ကြပါတယ်ပြောင်းလဲချင်ကြပါတယ်ဒါပေမဲ့အဓိကအရေးကြီးဆုံးကတော့သူတို့ဘယ်လိုပြောင်းလဲချင်ကြတာလဲဆိုတာကိုကိုကိုကိုပြန်လဲသုံးသပ်ဖို့လိုပါလိမ့်မယ်ကျွန်တော်ပြောချင်တာတစ်ခုကတော့တစ်ခုခုကိုပြောင်းလဲချင်တယ်ဆိုရင်အဲ့ဒီအရာကိုလက်တွေ့လောက်ကင်ပြဖို့လိုပါတယ်
ဂီတာအနုပညာနဲ့ဖန်တီးကလက်ရှိဖြစ်ပျက်နေတဲ့အကြောင်းအရာတွေကိုဟစ်ကြွေးခဲ့ကြတဲ့ဒီပွဲကို Tennis Table အဖွဲ့ဒိမက်တန်ယုံနဲ့ပြင်သစ်ရင်ကျမှုဌာနတို့ကဦးစီးကျင်းပခဲ့တာဖြစ်ပြီးတော့လူငယ်ပရိသတ်တစ်ထောင်ကျော်လောက်တက်ရောက်အားပေးခဲ့ကြပါတယ်။မြန်မာလူငယ်တွေရဲ့ဂီတာအနုပညာကိုကမ္ဘာအနှံ့ကလူတွေခံစားသိရှိလာစေဖို့အတွက်လည်းနိုင်ငံတကာမီဒီယာတွေကနေဒီပွဲကိုပြန်လည်ထုတ်လွှင့်သွားဖို့ရှိပါတယ်။မျိုးဆက်သစ်လူငယ်တွေကိုပြုစုပြုထောင်ပေးနေတယ်လို့လူငယ်တွေရဲ့အသံတွေကိုများများကြားနိုင်ဖို့အတွက်ဒီလူမျိုးပွဲတွေနိုင်ငံအနှံ့မှာအများပြပေါ်ထွက်လာဖို့လူငယ်တွေကမျှော်လင့်နေတာ
မြမတခွင်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ် VOA ကနေအခုထုတ်လွှင့်ပေးသွားတယ်တနားရေးစာအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းမြမဆန်တော်ချိန်ည10:00ကနေ 17:00 အထိလိုင်းတုံမီတာ 32.53 တို့ကနေပြန်ပြီးထုတ်လွှင့်ပေးသွားတာဖြစ်ပါတယ်ရှင်ဗုဒ္ဓနေ့ညပိုင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါအခုကြံသေးတဲ့အချိန်မှာတင်းချင်းချုပ်ကိုကိုအောင်ကပြောပြပေးပါအောင်ရှင
်ကျင်းသစ်သမရဖရန်ဆွာအော်လန်အပါဝင်သူ့ယင်သမရနှစ်ယောက်တို့ကိုအမေရိကန်ကတချို့လို့စုံစမ်းထောက်လှမ်းခဲ့တယ်လို့ WikiLeaks စာမျက်နှာမှာဖော်ပြပြီးဒီပြင်သစ်ထောက်လှမ်းရေးအရာရှိတဦးကိုပြင်သစ်နိုင်ငံကဝါရှင်တန်ကိုဆေးလွှတ်ခဲ့ပါတယ်အဲ့ဒီထောက်လှမ်းရေးအရာရှိဟာအခုလိုစုံစမ်းထောက်လှမ်းမှုနဲ့ပတ်သက်လို့ရက်ဆိုင်းလိုက်ပြီလားဆိုတာကိုအတည်ပြုနိုင်ဖို့အမေရိကန်ကိုသွားမှာဖြစ်တယ်လို့အစိုးရပြောခွင့်ရပုဂ္ဂိုလ်စတက်ဖန်လီဖိုးကသတင်းတောက်တွေကိုဒီကနေ့မှပြောကြားခဲ့ပါတယ်။ပြည်ပမှာပြန်ပေးဆွဲဖမ်းဆီးခံထားရတဲ့တရားခံအမေရိကန်နိုင်ငံသားတွေပြန်လွတ်မြောက်ဖို့သူတို့မိသားစုတွေအနေနဲ့ဖမ်းဆီးသူတွေနဲ့ညှိနှိုင်းတာပြန်ပေးငွေပေးတာတွေဆောင်ရွက်ရင်အမေရိကန်အစိုးရအနေနဲ့အရေးယူဆောင်ရွက်တော့မှာမဟုတ်ဘူးဆိုတာကိုအမေရိကန်သတင်းမီဒီယာတွေမှာဖော်ပြကြပါတယ်။အမေရိကန်တရားခံတွေနဲ့ပတ်သက်လို့အရင်ချမှတ်ထားတဲ့စီမင်းစည်းကမ်းတွေကိုပြန်လည်သုံးသပ်ပြီးထုတ်ပြန်တာမှာသမ္မတဘရိတ်အိုဘားမားကမူဝါဒပိုင်းဆိုင်ရာလျှော့ပေါ့မှုတွေလုပ်ပေးလိမ့်မယ်ဆိုပြီးတော့မျှော်လင့်ထားတာပါ။ဟောင်ကောင်မှာဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်အောင်မြင်မှုမရခဲ့တဲ့ပြီးခဲ့တဲ့နှစ်လူမှုဆန္ဒပြပွဲရဲ့လက်ကျန်စခန်းတွေကိုဟောင်ကောင်တာဝန်ရှိသူတွေကဖျက်သိမ်းခဲ့ကြပါရယ်။ဟောင်ကောင်လွှတ်တော်အပြင်မှာကျန်နေတဲ့ဆန္ဒပြစခန်းနေနေပပနဲ့ဆိုင်းဘုတ်တွေတခြားပစ္စည်းတွေကိုဗုဒ္ဓဝူးနေမှာအစိုးရအရာရှိတွေကရှင်းလင်းဖယ်ရှားခဲ့ပါရယ်။ပါကစ္စတန်နိုင်ငံကရာချီမြို့တော်မှာလွန်ခဲ့တဲ့3ရက်အတွင်းပြင်းထန်တဲ့အပူလှမ်းကြောင်းလူ900ထဲမနည်းသေဆုံးခဲ့ပြီးဒီကနေ့ထိအပူချိန်ရော့ကျသွားမယ့်အရေးလက္ခဏာကိုလည်းမတွေ့ရသေးပါဘူး။လူဦးရေတန်း20ရှိတဲ့မြို့မှာလျှက်စစ်တပ်အားပြတ်တောက်တာတွေကြောင်းပန်ကာရီလေးပစ္စည်းဓာတ်တွေကိုလည်းအသုံးပြုလို့မရခဲ့ပါဘူးခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Nick Evilnot ဖြစ်ပါတယ်။ကျွန်မနောင်လဖိုင်ပါ။ VOA American အသံရဲ့ကြာတာပတင်းနေ့မနေ့အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းတိုမီတာ30.40-49ရောနဲ့ဖန်ယူနာဆင်နိုင်ကြပါရရှင်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါရရှင်
This program has come to you from the Voice of America, Washington.